Welcome to the Voice of America in Burmese.
ပြန်ပေါင်းကွေးရညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် View American တန်ကနေ2023ခု January 14ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းလုံးပြီးတဲ့19:25:30နဲ့လိုင်းလံမီတာ190တို့ကနေစတဲ့အသံလွှင့်နေပါပြီခင်ဗျာညတော့အစည်းအဝေးမူကတော့ကျွန်တော်ရနိုင်ပ
ါမင်္ဂလာပါရှင်ကျွန်မကတော့ဆုမြတ်ပါပါရှင်အီရန်ကာကွယ်ရေးဒုဝန်ကြီးဟောင်းအီရန်ရဲ့ဘဝဗြိတိန်နိုင်ငံသားအလီရက်ဆာအက်ဘာရီကိုအီရန်နိုင်ငံကကွပ်မျက်လိုက်ပါတယ်။တရုတ်နိုင်ငံမှာတော့တလားကျော်အတွင်းမှာကိုဗစ် -19 ကရောဂါနဲ့ဆက်ဆက်သေဆုံးသူ6000နီးပါးရှိတယ်လို့တရုတ်အစိုးရတာဝန်ရှိသူတွေဒီကနေ့ထုတ်ပြန်လိုက်ပါတယ်။မိုးကြီးရေရှမ်းမြေပြုံမှုတွေဖြစ်နေတဲ့ကယ်လီဖိုးနီးယားပြည်နယ်ထဲမှာနောက်ထပ်မုန်တိုင်းတွေဝင်ဖို့ရှိနေတာကြောင့်အထူးသတိနဲ့နေကြဖို့အတွက်တာဝန်ရှိသူတွေတိုက်တွန်းနေပါတယ်။အခုလိုမျိုးဒီစနေနေ့ညဘက်အတွက်နောက်ဆုံးရထိပ်တန်းသတင်းတွေကိုကြီးညာပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါသတင်းလေးပြီးနာဆင်ရမယ်ထဲမှာတော့ဒီအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့မြန်မာနိုင်ငံတဝန်းကလူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအသံအစည်းအဝေးမှာဆိုရင်တော့
ကျွန်တော်တို့ရွာတွေကိုစကားစာစစ်ကြောင်းထိုးလာပြီးရွာတွေကိုအရင်ကြီးကတ်လာပြီးဆိုတဲ့အချိန်မှာကျွန်တော်တို့ရေချိုးမယ်လို့တုံတန်လိုင်းပေါ်ထွက်ပြေးရတယ်။ကိုယ်အတွေ့အကြုံကပထမဆုံးအတွေ့အကြုံဖြစ်တဲ့အတွက်ကြောင့်
အကွေးတိုင်းပေါ့မြုံနယ်အတွင်းကစာတင်ပေးနေတဲ့ကျောင်းဆရာတူပြောသွားတာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စီဘေးအန်ဒီရီဂျာကစာတင်ပေးနေတဲ့ဆရာဆရာမတွေအကြောင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒါပြင်နောက်ပိုင်းမှာတော့ဥတ္တမောင်သံစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေတ်ပြိုင်ကဘာအစည်းအဝေးတစ်ခါတစ်ပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းအစည်းအဝေးအပါအဝင်အပတ်စဉ်ကဏ္ဍသစ်တစ်ခုပြတဲ့လေယာစီးပွားသတင်းများအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီကြောင်းနေမတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်နိုင်တို့ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။အီရန်ကာကွယ်ရေးဒုဝန်ကြီးဟောင်းအီရန်ရဲ့ဘွားဗြိတိန်နိုင်ငံသားအလီရက်ဆာအက်ဘာရီကိုအီရန်အာဏာပိုင်တွေကွပ်မျက်လိုက်ပါတယ်။2019ခုနှစ်ထဲကဖမ်းဆီးခံခဲ့ရတဲ့အက်ဘာရီအပေါ်ဗြိတိန်အစိုးရအတွက်တရှိုလုံးမှုနဲ့အီရန်အစိုးရကဆွဲချက်တင်ခဲ့တာပါ။သူ့ကိုကွပ်မျက်လိုက်ပြီလို့အီရန်ကမီဇန်သတင်းဌာနကဒီကနေ့စနေနေ့မှာကြေညာပေမဲ့ဘယ်တော့ကွပ်မျက်လိုက်တယ်လဲဆိုတာအတိအကျမသိရသေးပါဘူး။ဗြိတိန်နဲ့အမေရိကန်အစိုးရတွေကသူ့ကိုတတ်မှတ်ပြစ်လိုက်ဖို့တိုက်တွန်းနေတဲ့ကြားကပဲအီရန်အစိုးရကကွပ်မျက်လိုက်တာဖြစ်ပါတယ်။ကိုပြည်သူတွေရဲ့လူခွင့်ရေးကိုလုံးဝမလေးစားတဲ့ရိုင်းဆိုင်တဲ့အစိုးရရဲ့ကျင်နာစိတ်ကင်းတဲ့တရေဘောကြောင့်လုပ်ရဖြစ်တယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးရီရှိဆုနက်က Twitter ပေါ်မှာဒီကနေ့ပဲပြင်းပြင်းထန်ထန်ရေးသားတုံ့ပြန်ခဲ့ပါတယ်။အက်ဂဘာရီဟာအီရန်နိုင်ငံသားရောဗြိတိန်နိုင်ငံသားအဖြစ်ပါခံယူထားသူဖြစ်ပါတယ်။အလီရီဇာအက်ဘာရီအပေါ်ဆွဆွဲချက်တွေနဲ့တရားချမှတ်မှုဟာနိုင်ငံရေးအရာလုပ်တာဖြစ်ကြောင်းနဲ့သူ့ကိုကွပ်မျက်မယ်ဆိုရင်အလွန်အမင်းအထိပ္ပယ်မဲ့လုပ်ရဖြစ်မယ်လို့အမေရိကန်နိုင်ငံသားရေးဌာနကလည်းတောက်ချနေတော့ကပဲပြောကြားခဲ့တာပါ။သူကိုအီရန်အာဏာပိုင်တွေဖမ်းဆီးထားစင်မှာဆေးကြွေးပြီးတော့နာယီပေါင်းထောင်ထဲချီကြအောင်နှိပ်ဆက်ပြီးအတင်းအကျပ်ဝန်ခံခိုင်းခဲ့တယ်ဆိုတဲ့သတင်းတွေအတွက်အလွန်စိတ်အနှောက်အယှက်ဖြစ်ရတယ်လို့လည်းနိုင်ငံသားရေးဌာနဒုတိယပြောခွင့်ရဗန်ဒက်ပတဲလ်ကပြောကြားခဲ့ပါတယ်။သူမလုပ်ခဲ့တဲ့ကိစ္စကိုနှိပ်ဆက်ပြီးဝန်ခံခိုင်းခဲ့တယ်လို့အလီရက်ဇာအက်ဘာရီပြောကြားထားတဲ့အတန်ကို BBC ပါရှန်ဌာနကအခုသတင်းပတ်အစောပိုင်းကထုတ်လွှင့်ခဲ့တာပါ။အက်ဘာရီကိုကြိုးပေးကွပ်မျက်မှုဟာလူသားတွေရဲ့အသက်ရှင်ခွင့်ကိုအီရန်အာဏာပိုင်တွေပြောင်ပြောင်တင်းတင်းဆော်ကားလိုက်တာဖြစ်တယ်လို့ Amnesty International လူခွင့်ရေးအဖွဲ့ကြီးကလည်း Twitter ပေါ်မှာတုံ့ပြန်ဖော်ပြပါဗါရယ်အီရန်အစိုးရအပေါ်ဆန့်ကျင်ဆန္ဒပြသူတွေအပါအဝင်ဖမ်းဆီးထားသူတွေကိုအီရန်အာဏာပိုင်တွေကတေးတံတွေချမှတ်နေပြီးတော့နိုင်ငံတော်ဝန်ဆန္ဒပြမှုတွေစတင်ခဲ့ခြင်းကလေးကကွပ်မျက်ခဲ့သူ၄ယောက်ထက်မနည်းရှိပါတယ်ရှင်
Ukraine မြို့တော် Kiev ရဲ့ Dnipropetrovsk အရက်မှာဒီနေ့ပောက်ကွဲမှုဇက်တိုက်ဖြစ်ခဲ့ပြီးတော့လမ်းမဆက်သွယ်ရေးအဆောက်အုံတွေထိမှန်ခဲ့တယ်လို့ Ukraine သမရုံထိပ်တန်းအရာရှိနဲ့တခြားအရာရှိတွေကပြောပါရယ်။ဘာတွေပျက်စီးခဲ့တာကိုတော့ထုတ်ပြန်ပြောဆိုခြင်းမရှိပါဘူး။အရေးပါတဲ့လမ်းမဆက်သွယ်ရေးအဆောက်အုံတွေကိုရုရှားကပြင်းထန်တိုက်ခိုက်နေတဲ့အကြောင်းနဲ့အသေးစိတ်စစ်ဆေးနေတဲ့ဖြစ်ကြောင်း Ukraine သမရုံဒုတိယအကြီးအကဲ KLO Timoshenko ကပြောပါရယ်။ဒီကြောင်တိုက်ခိုက်မှုချိုးတင်သတိပေးသံမတိုင်ခင်ကတည်းကပောက်ကွဲတန်ကြီးတွေကြားခဲ့ရပြီးတော့မစ္စတာဒုံအပိုင်းစာတွေလည်းလူနေရက်ွက်တွေထဲကျလာတာကိုမြင်တွေ့ခဲ့ရတယ်လို့ဒနီပရော့စကီအရက်ကဒေသခံတွေကပြောပါရယ်။ကီယက်မြို့တော်ဝန်ဗီတာလီကလစ်ကိုကလည်းပောက်ကွဲမှုတွေဖြစ်တဲ့နေရာတွေကိုကူညီကယ်ဆယ်ရေးအဖွဲ့တွေအားလုံးသွားကြဖို့နဲ့ဒေသခံတွေကိုလည်းယာယီတဲတွေထဲမှာပဲနေပေးကြဖို့ Telegram ကနေသတင်းပို့ပြီးတော့နှိုးဆော်ထားပါရယ်။အချိန်နဲ့ပါပဲဟာကီဒေသအုပ်ချုပ်ရေးမှူးကလည်းS-300 မစ္စိုင်းဒုံးနှလုံးရုရှားနယ်စပ်နားကမြို့ကိုကျခဲ့တယ်လို့ဒီနေ့အစောပိုင်းကပြောပါတယ်။နိုင်ငံရှိတောင်ပိုင်းကဒွန်ဘတ်စ်ဒေသစားထုတ်လို့ရေးတွင်းနေရှိတဲ့ဆိုလီဒါမြို့ကိုသိမ်းယူနိုင်ဖို့ရုရှားဘက်ကအပြင်းထန်ကြိုးစားနေချိန်မှာအရင်အော်တိုဘာလတုန်းကလုခဲ့တယ်လို့ပဲတခြားဒေသတွေမှာလည်းစွန့်ရင်စက်ရုံတွေကိုပြတ်မှတ်ထားတိုက်ခိုက်လာနေတာဖြစ်ပါတယ်ခင်ဗျာ။
အာရှဒေသမှာတရုတ်နဲ့မြောက်ကိုရီးယားတို့ရဲ့ချင်းချောက်ရံအပေါ်စိုးရိမ်မှုတိုးနေချိန်မှာပဲအမေရိကန်နဲ့ဂျပန်ကြားမှာလုံခြုံရေးဆိုင်ရာတိုးမြင့်ပူးပေါင်းဆောင်ရွက်ဖို့အတွက်သမ္မတဂျိုးဘိုင်ဒန်နဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါတို့တောက်ကြနေတော့ကအင်ပြူတော်မှာဆွေးနွေးခဲ့ကြပါတယ်ဒေတာရင်းငြိမ်းချမ်းရေးအတွက်ဆောင်ရွက်ဖို့အရေးကြီးတယ်လို့ဂျပန်ဝန်ကြီးချုပ်ကအခုလိုပြောကြားခဲ့ပါတယ
်အဲ今日米両国は
ခက်တဲ့သမိုင်းမှာမကြုံစဖူးလုံခြုံရေးစိန်ခေါ်မှုတွေရှုပ်ထွေးတဲ့လုံခြုံရေးဝင်းကျင်အခြေအနေတွေကိုဂျပန်ရောအမေရိကန်မှာလက်ရှိရင်ဆိုင်နေကြရတယ်လို့ပြောသွားပါပါဒေတာရင်းမှာဆက်လက်အေးချမ်းသာယာနေဖို့နှစ်နိုင်ငံလုံးကတည်ငြိမ်အေးချမ်းရေးကိုလှုပ်သွားကြရမှာဖြစ်ပါတယ်လို့ဝင်းကြီးချုပ်ကီရှိဒါကပြောကြားခဲ့ပါတယ်အမေရိကန်နဲ့ဂျပန်ကြားစစ်ရေးပူးပေါင်းမှုကိုမြင့်တင်မှာဖြစ်ပြီးဂျပန်ရဲ့ကာကွယ်ရေးအတွက်အမေရိကန်ပြည်ထောင်စုကပြေဝထောက်ခံမှာဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကလည်းပြောကြားခဲ့ပါတယ်ဂျပန်နဲ့အမေရိကန်ကြားမှာအာကာသပူးပေါင်းဆောင်ရွက်ရေးအတွက်သဘောတူစာချုပ်ကိုလည်းအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်နဲ့ဂျပန်နိုင်ငံသားဝင်ကြီးဟာယာရှိယိုရှိမာဆာတို့ဝါရှင်တန်မြို့တော်ကအာကာသလိလာစူဇန်ရေးနာဆာဌာနချုပ်မှာတောက်ကြနေတော့ကလက်မှတ်ရေးထိုးခဲ့ကြပါတယ်ရှင်
။အမေရိကန်လက်ရှိသမ္မတပြန်မအပ်ခဲ့တဲ့ရှုအမတ်တန်းဒီစစ်ဆေးဖို့ဖြစ်လာချိန်မှာအရင်ဖြစ်ခဲ့တဲ့သမ္မတဟောင်ထရမ့်ရဲ့အမှုနဲ့နိုင်ရှင်သုံးသပ်ပြောလာနေကြပါတယ်။ဖြစ်ရတဲ့ခုလုံးမှာထိတ်တန့်ရှုအပ်ချက်အချက်လက်တွေပါတယ်ဆိုတာပြောပေမဲ့ဘလို့အချက်လက်မျိုးတွေလဲဆိုတာကိုတော့လူသိရှင်ကြားထုတ်ပြောတဲ့အစင်တော့မဟုတ်သေးပါဘူး။သမ္မတဟောင်ဒေါ်နယ်ထရမ့်စီကနေတင်စီရရှိတဲ့ရှုအပ်မှတ်တမ်းတွေကတော့သမ္မတဘိုင်ဒန်အခုတရားဝင်ပြန်အပ်ပေးတဲ့ပမာဏထက်အများကြီးပိုများပါတယ်။သမ္မတဟောင်းထရမ့်ရဲ့အိမ်ကနေရှုအပ်မှတ်တမ်းပေါင်း300ကျော်ကိုဖက်ဒရယ်စုံစမ်းစစ်ဆေးရေးဘျူရို FBI ကတွေ့ရှိထားပြီးတော့ဒီထဲမှာ100လောက်ကထိတ်တန့်ရှုအပ်မှတ်တမ်းတွေလို့တရားရုံးထွက်ချက်မှာပြောထားပါတယ်။ဒါပေမဲ့သမ္မတဘိုင်ဒန်အိမ်နဲ့နောက်နေရာတစ်ခုကနေရှာတွေ့ခဲ့တဲ့ရှုအပ်ဆရွက်စရန်တွေကတော့တရားစင်တော့မကျော်ပါဘူးလို့သမ္မတရဲ့ရှင်းနေတွေကပြောပါတယ်။ဥပဒေကျွမ်းကျင်သူတွေတချို့ကတော့ခုချိန်မှာနိုင်ရှင်သုံးသပ်ဖို့စောဒီတယ်လို့ဆိုနေကြပါတယ်အရေးအတွက်ကြွားချမှုထက်ဘလောက်ဘယ်အထောက်ထားကလုံခြုံရေးရပိုအရေးပါထိခိုက်မှုရှိနိုင်တာအပေါ်အသေးစိတ်စက်ကြည့်ဖို့လိုပြီးတော့အလင်းစလိုရှင်းကြည့်ဖို့စောဒီတာလို့ပြောနေကြပါတယ်ဒါပေမဲ့သတင်းတွေမှာတော့ဒီဖြစ်ရက်နှစ်ခုမှာတူတာတွေနဲ့မတူတာတွေကိုသုံးသပ်နေကြပြီးတော့တူတာတချို့ကတော့ရှုပ်ဝတ်မတန်းတွေကိုမစင်မချင်းကင်တွေထိမ့်သိမ့်တာနှစ်ခုလုံးမှာထိတ်တန့်ရှုပ်ဝတ်တွေပါနေတာနဲ့တမာတမတ်ကြမယ်လို့ယူဆကြတဲ့တစုံတရာလွတ်လပ်အမိခိုကင်းနိုင်တဲ့အထူးတရားသူကြီးတွေစစ်ဆေးဖို့တရားရေးဌာနကလှုံ့ဆော်နေတာကိုနိုင်ရှင်ပြောဆိုနေကြတာဖြစ်ပါတယ်ခင်ဗျာ
ဗီယိုရီအမေရိကန်အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ခင
်ဗျာ။ January 14ရက်နေ့စနေနေ့ညဘက်အတွက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်ရှင်။တရုတ်နိုင်ငံမှာတလားကျော်အတွင်းမှာ COVID-19 ကပ်ရောဂါနဲ့ဆက်ဆက်သေဆုံးသူ6000နီးပါးရှိတယ်လို့တရုတ်အစိုးရတာဝန်ရှိသူတွေဒီကနေ့ပြောကြားလိုက်ပါတယ်။တရုတ်အစိုးရရဲ့တင်းကျပ်တဲ့ COVID စီကံတွေကို2022ဒီဇင်ဘာလမှာဖယ်ရှားလိုက်ခဲ့တဲ့ပြီးကတည်းက COVID ကူးစက်သေဆုံးမှုနဲ့ပတ်သက်လို့တရုတ်အာဏာပိုင်တွေပထမဆုံးထုတ်ပြန်လာလဲဖြစ်ပါတယ်။ဒီဇင်ဘာ10ရက်နေ့ကနေပြီးတော့ January 12ရက်နေ့အထိသေဆုံးသူဟာ59,938 ယောက်ရှိတယ်လို့တရုတ်အမျိုးသားကျန်းမာရေးကော်မရှင်ဆေးဘက်ဆိုင်ရာဌာနညွှန်ကြားရေးမှူးဂျောင်ဟာဝေးကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်သူတို့ထုတ်ပြန်တဲ့သေဆုံးစီးရင်ကဆေးရုံဆေးခန်းတွေမှာသေဆုံးခဲ့ကြသူတွေရဲ့စီးရင်ဖြစ်တာမို့တကယ်တမ်းသေဆုံးတဲ့စီးရင်ဆိုရင်တော့အများကြီးပိုများနိုင်ပါတယ်သေဆုံးသူ6000နီးပါးထဲမှာ9500ကျော်ကကိုဗစ်ဗိုင်းရပ်စ်ကြောင့်အသက်မရှူနိုင်ပေမဲ့သေဆုံးခဲ့သူတွေဖြစ်ပြီးတော့9500နီးပါးကရောဂါအခံရှိသူတွေဖြစ်တယ်လို့ညွှန်ကြားရေးမှူးရာဝေးကပြောပါတယ်နိုင်ငံတော်မှာဒီကိုဗစ်ကြောင့်ဆေးရုံတဲ့ကုသမှုခံယူသူဒီဇင်ဘာလကုန်ပိုင်းမှာအထုတ်အထိပ်ကိုရောက်ခဲ့ပေမဲ့အခုတော့ပြန်ချသွားပြီလို့လည်းသူကပြောပါတယ်ဇန်နဝါရီလတတိယပတ်ကုန်ပိုင်းကစပြီးတော့တရုတ်နှစ်တစ်ကူပွဲတော်တွေစတင်တော့မှဖြစ်တာကြောင့်တန်ပေါင်းများစွာခီးသွားလာကြတဲ့အခါမှာနောက်ထပ်ကိုဗစ်ကူးစက်မှုတွေဖြစ်မှာကိုလည်းစိုးရိမ်နေကြပါတယ်။တရုတ်အစိုးရကတင်းကျပ်တဲ့ကိုဗစ်ကန့်သတ်ချက်တွေဖယ်ရှားခဲ့ပြီးတဲ့နောက်တရုတ်လူမျိုးတွေနိုင်ငံသားခီးတွေထွက်နေကြသလိုနိုင်ငံသားခီးသွားတွေလည်းတရုတ်နိုင်ငံကိုသွားလာနေကြပါတယ်ရှင်။
တူနီရှားနိုင်ငံမှာဒီမိုကရေစီရေးတောင်းဆိုခဲ့ကြတဲ့2011ခုနှစ်အာဏာရှင်ဆန့်ကျင်ရေးဦးလှုပ်ရှားမှုနှစ်ပတ်လည်နေ့ဖြစ်တဲ့ဒီကနေ့မှာတူနီရှားပြည်သူထောင်ထဲချီပြီးတော့မြို့တော်တူနစ်မှာချီတက်ဆန္ဒပြခဲ့ကြပါတယ်။နိုင်ငံတွင်းစီးပွားရေးအချက်အလက်တွေနဲ့သမ္မတ ကေဆာရီရဲ့အာနာရှင်ဆန်တဲ့လောက်ရတွေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့အစိုးရကိုမချေနှက်တဲ့ပြည်သူတွေနဲ့အတိုက်ခံနိုင်ငံရေးပါတီတွေကဒီနေ့ RN News တော်လှန်ရေး12နှစ်ပြည့်ချိန်မှာစူဝေးချီတက်ခဲ့ကြတာပါဆန္ဒပြပွဲတွေအစဉ်ဆက်ကျင်းပလာခဲ့တဲ့တူနစ်မြို့လယ်ကောင်ကဟာဘစ်ဘူကိုဗာလမ်းမကြီးမှာချီတက်ခဲ့ကြတဲ့ဆန္ဒပြသူတွေဟာရဲတပ်ဖွဲ့ရဲ့အမိန့်ကိုအာခံပြီးတော့လုံခြုံရေးအခွင့်အရေးတွေကိုတွန်းဖယ်ဆန္ဒပြခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့တွေနဲ့အပြန်အလှန်တွန်းထိုးရင်းရုံးရဆန်ကအခြေအနေချို့လဲဖြစ်ခဲ့ပါတယ်ဟဘေဘူဂိုဘာလမ်းပေါ်မှာရှိတဲ့ပြည်ထောင်ဝန်ကြီးဌာနအဆောက်အဦအပြင်ဘက်မှာတော့ရဲတပ်ဖွဲ့ဝင်အင်အားအများပြားမိသက်ပိုက်တွေနဲ့စောင့်ကြပ်နေပါတယ်။လက်ရှိသမရစာရိတ်ကရွေးကောက်ခံလွှတ်တော်ကို2022ခုနှစ်မှာပယ်ဖျက်ပြီးတော့နိုင်ငံရေးပြောင်းလဲတွေလုပ်ဖို့ကြိုးစားပေမဲ့ပြီးခဲ့တဲ့ဒီဇင်ဘာလကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲပေးသူအရေးအတွက်နည်းပါးခဲ့သလိုအသစ်ဖွဲ့စည်းခဲ့တဲ့လွှတ်တော်ကိုပြည်သူအများစုကမထောက်ခံပါဘူး။သမရရဲ့အစည်းအဝေးဟာဒီမိုကရေစီကိုဆန့်ကျင်တဲ့အာဏာသိမ်းဆောင်ရွက်မှုတွေဖြစ်တယ်လို့ဆိုပြီးတော့တိုက်ခတ်နိုင်ငံရေးပါတီတွေနဲ့အလို့သမားသမဂ္ဂတွေအများစုပါဝင်တဲ့အဓိကနိုင်ငံရေးအင်အားစုတွေကတော့ကန့်ကွက်နေကြပါတယ်ခင်ဗျာ။
မိုးကြီးရေရှမ်းမြေပြိုမှုတွေဖြစ်နေတဲ့အမေရိကန်ပြည်ထောင်စုနောက်ဖက်ချမ်းကကယ်လီဖိုးနီးယားပြည်နယ်ထဲမှာအခုစနေနေ့တနင်္ဂနွေလာမယ့်တခါသတင်းပတ်ထဲမှာနောက်ထပ်မုန်တိုင်းတွေဝင်ဖို့ရှိနေတာကြောင့်ပြည်နယ်ထဲမှာနေတဲ့သူတွေအထူးသတိရှိကြဖို့အတွက်ပြည်နယ်နဲ့ပြည်ထောင်စုအစိုးရတာဝန်ရှိသူတွေကသတိပေးထားပါတယ်။ဒီဇင်ဘာလကုန်ပိုင်းတည်းကကယ်လီဖိုးနီးယားပြည်နယ်မှာမုန်တိုင်းတွေဇက်တိုက်ဝင်နေပြီးလေပြင်းတိုက်ခတ်အရေးကြီးမှုကြောင့်19ယောက်ထပ်မင်းနဲ့သေဆုံးခဲ့ပါတယ်။တောက်ကြနေသည့်လူပေါင်း6000ကျော်ဘေးကင်းရာပြောင်းရွှေ့နေနေကြရပြီးတော့အင်ဂျင်2000ကျော်လည်းလျှက်စစ်ပြီးပြတ်တောက်နေတယ်လို့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးချုပ်ရဲ့အရေးပေါ်လုပ်ငန်းဆိုင်ရာညွှန်ကြားရေးမှူးကပြောပါတယ်။ပြည်ထောင်စုအစိုးရအရေးပေါ်တုံ့ပြန်စီမံခန့်ခွဲရေးဖီမာဌာနအကြီးအကဲဒိုင်ယန်ခရစ်ဝဲလ်ကလည်းတောက်ကြနေတုန်းကကယ်လီဖိုးနီးယားပြည်နယ်ကထိခိုက်ပျက်စီးမှုတွေကိုတွားရောက်လေ့လာခဲ့ပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးကေဗင်နျူဆန်ကလည်းမုန်တိုင်းထံခံထားရတဲ့မွန်တီစီတိုမြို့ကိုတွားရောက်ခဲ့ပြီးတော့ထိခိုက်ခဲ့သူတွေကိုအားပေးစကားပြောခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကနေရာတော်တော်များများမှာလူနေအိမ်တွေထိခိုက်ပျက်စီးတဲ့အထိရေကာတာကျိုးပေါက်မှုရေကြီးမြေပြိုမှုတွေဖြစ်နေသလိုဟာရီကိန်းပြင်းအားနဲ့လေပြင်းတိုက်ခတ်မှုတွေဖြစ်ခဲ့တဲ့အပြင်လေဆင်နှမောင်းတိုက်ခတ်တဲ့တံကိုလည်းခံထားကြရပါတယ်ရှင်
။ကြာသပတေးနေ့ကခွဲလွန်သွားခဲ့တဲ့တေးရေးတေးဆိုလီဆာမာရီပရက်စလီရဲ့ရုပ်လောင်းကိုသူဖခင်နေထိုင်ခဲ့တဲ့ Graceland စံအိမ်ဝန်ကြီးထဲမှာမြုပ်နှံမှာဖြစ်ပါတယ်။Rock and roll ဂီတာဘယင်လို့တင်စားကြတဲ့ဖခင် Elvis Presley 1989ခုနှစ်ကခွဲလွန်သွားပြီးတဲ့နောက် Graceland စံအိမ်ကြီးကို Lisa Marie ကအမွေရခဲ့တာပါ။ Elvis ရဲ့တူတီသောသမီးဖြစ်တဲ့ Lisa Marie Presley ခွဲလွန်သွားတဲ့အတွက် Elvis ရဲ့ကမ္ဘာတဝန်းကပရိသတ်တွေအတွက်လက်ရှိပြတိုက်လှုပ်ထားတဲ့ Graceland စံအိမ်ဝန်ကြီးကိုလည်းသူတို့ပရိသတ်တွေတောက်ချနေကလာရောက်ပြီးတော့ဝမ်းနည်းစိတ်မကောင်းကြောင်ဖျက်သခဲ့ကြပါတယ်။2020ခုနှစ်ကကိုကိုကိုအဆုံးစီရင်သွားတဲ့ Lisa Marie ရဲ့သားကြီးဘန်ဂျမင်ရဲ့ရုပ်အလောင်းပေးမှာ Lisa Marie Presley ကိုမြုပ်နှံမှာဖြစ်တယ်လို့သမီးကြီးရဲ့ကိုယ်စားလှယ်ကအသိပေးခဲ့ပါတယ်ခင်ဗျာ။နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်နိုင်တို့ချင်းကြားပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမှာပါတာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်ဒီတဲကမှာအရင်ဆုံးတော့မြန်မာနိုင်ငံတော်ကလူ့အခွင့်အရေးအခြေအနေကိုတင်ဆက်ပေးနေတဲ့ဒုအသံစီစဉ်ကိုနားဆင်ရမှာပါစစ်တပ်အာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံတော်နဲ့ခိုင်ပဋိပက္ခတွေပုံမဆိုးရွားလာနေတာနဲ့အမျှစစ်ဘေးပဋိပက္ခတွေကြားမှာကလေးငယ်တွေပုံမှန်စာသင်ကြားနိုင်တဲ့အခွင့်အလမ်းတွေလည်းဆုံးရှုံးလာနေပါတယ်စစ်တမ်းကြောင့်ထိခိုက်လာတဲ့ကလေးငယ်တွေရဲ့ပညာရေးလုံးဝရပ်တန့်မသွားရအောင်နီလန်းရှာသင်ကြားပေးသူတွေလည်းရှိနေပါတယ်အနေရီကြားဘဝတွေရင်းပြီးတော့စာသင်ကြားပေးနေတဲ့ဆရာဆရာမတွေအကြောင်းကိုတော့ဒီသတင်းပတ်ဒီ Frontier မြန်မာအဖွဲ့ကတင်ဆက်တဲ့ဒုအသံစီစဉ်မှာတင်ဆက်ပေးထားပါတယ်ခင်ဗျာ
ကျွန်တော်တို့ရွာတွေကိုစကားစာစစ်ကြောင်းထိုးလာပြီးရွာတွေကိုအရင်ကြီးကပ်လာပြီးဆိုတဲ့အချိန်မှာကျွန်တော်တို့ရေချိုးမယ်လို့တုံတန်လိုင်းပေါ်ထွက်ပြေးရတယ်
။complete area မှာတည်နေတဲ့ရာတယောက်နေနဲ့နေတိုင်းနေတိုင်းမိုးလင်းပြီဆိုတာနဲ့အရာအကြီးကြီးရှိပါတယ်။အဲ့ဒါကတော့ဘယ်ချိန်မှန်းဒီလေကြောင်းကနေသူစစ်ချပြီးတော့ဟိုဝင်စီးတာမျိုးတွေလုံးမလဲ။ဘယ်ချိန်စစ်ပြေးရမလဲဆိုတဲ့စိတ်အမြဲတမ်းရှိပါတယ်။
ဒီကာလမှာတော့ပြည်သူအများအပြားကစစ်ပရိပခဇုံတွေထဲမှာနေထိုင်နေကြရပါတယ်။အညာဒေသကပြည်သူတွေအတွက်ကတော့စစ်ပွဲကြားရုန်းကန်ရတာကပထမဆုံးကြုံတွေ့ရတဲ့ဘဝအတွေ့အကြုံဖြစ်လာပါတယ်။နေဆက်ဒေသတွေမှာတော့ဒါတွေဟာဝမ်းနည်းစွာနဲ့ပဲမထူးဆန်းတဲ့သတင်းတွေလိုတောင်ဖြစ်နေပါပြီ။ဒါပေမဲ့အခုဆောင်းမတဲ့ကဆရာတွေကတော့အနေရီကြားကပဲသူတို့ဘဝကိုရင်ပြီးမြို့သားညီညွတ်ရေးအစိုးရရဲ့ ဂျာကာလာပညာရေးစနစ်နဲ့ကလေးတွေကိုပညာသင်ပေးဖို့ရွေးချယ်ထားကြပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Zero ကတင်ဆက်တာဖြစ်ပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားပါမယ်။ဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲထားပါတယ်ရှင
်။ဆရာကိုတန်းစင်ကဝင်ဝင်အတော်တန်ကောင်းတဲ့စာသင်တဲ့အလုပ်တစ်ခုနဲ့ရန်ကုန်မှာအဆင်ပြေပြေနေထိုင်ခဲ့ရတဲ့သူပါ။ဒါပေမဲ့ဒီလိုနေရတာထက်မတည်ငြိမ်တဲ့စစ်ပရိပခဆုံးဒီမှာနေထိုင်နေကြတဲ့ကလေးငယ်တွေကိုစာတင်ကြားပေးတာကပိုအကျိုးရှိစေနိုင်မယ်လို့သူဆုံးဖြတ်ခဲ့ပြီးစည်ရေးပြင်းထန်နေတဲ့မကွေးတိုင်းပေါ့မြို့နယ်တွေကိုသူရောက်ရှိလာပါတယ်။ဒါပေမဲ့အဲ့ဒီနေရာကိုရောက်ပြီးစာတင်ကြားဖို့နဲ့အခြေကျနိုင်မှုမလို့ရသေးခင်စစ်ကောင်စီတပ်တွေစစ်ကြောင်းထုတ်လို့အရင်စစ်ပြေးရပါတယ်။
ကျွန်တော်တို့ရွာတွေကိုစကားစာစစ်ကြောင်းထိုးလာပြီးရွာတွေကိုအရင်ကြီးကတ်လာပြီးဆိုတဲ့အချိန်မှာကျွန်တော်တို့ရေချိုးမယ်လို့တုံတန်လိုင်းပေါ်ထွက်ပြေးရတယ်။ကိုယ်အတွေ့အကြုံကပထမဆုံးအတွေ့အကြုံဖြစ်တဲ့အတွက်ကြောင့်မလို့နစ်လန့်သွားတယ်။ငါတို့ဘာတွေလုပ်ရမလဲ၊ဘယ်ဘက်ကိုပြေးရမှာလဲ၊ဘာတွေယူသွားရမလဲမဖြစ်မနေပေါ့နော်။ဆိုတော့ဒါမဲ့ကျွန်တော်တို့က emergency ဘက်ကအမြဲတမ်းပြင်ထားပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ emergency ဘက်ထဲကိုကျွန်တော်တို့တချို့ဝယ်စားတွေထည့်ပေါ့နော်။အဲ့ပြီးရတယ်ကျွန်တော်တို့ပြေးကြတယ်
။ဒီလိုစစ်ပေးဒုက္ခတွေကြောင့်မှနေထိုင်ရင်စာတင်နေကြတဲ့ဆရာဆရာမတွေနိုင်ငံတော်အများပြားရှိနေပြီးအထူးသဖြင့်တော့စကိုင်းနဲ့မကွေးတိုင်းဒေသအချို့မှာရှိနေကြပါတယ်။အဲ့ဒီဒေသတွေမှာစစ်ကောင်စီကိုဆန့်ကျင်တဲ့လက်နက်ကင်တော်လှန်ရေးတွေအင်အားကောင်းလာတဲ့အမျှစစ်တပ်ကတုံ့ပြန်ပုံကလည်းတကယ့်ကိုရက်ဆက်ကြမ်းကြုတ်လာပါတယ်။ Data for မြန်မာရဲ့စီးရင်တွေအရတော့စစ်ကောင်စီတပ်တွေဟာ2021မေလကစတင်ပြီးနိုင်ငံတော်မှာအင်ဂျီပေါင်း 38,000 ကျော်လောက်ကိုမီးရှို့ဖျက်ဆီးခဲ့ပါတယ်။အဲ့ဒီထဲမှာ80ရာခိုင်နှုန်းကစကိုင်းတိုင်းကဖြစ်ပြီးတော့20ရာခိုင်နှုန်းကမကွေးတိုင်းကဖြစ်ပါတယ်။ဒါ့အပြင်အဲ့ဒီဒေသတွေမှာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ဆက်နွယ်နေတဲ့စာတင်ကျောင်းတွေယာနယ်ချီကိုတည်ထောင်ထားတဲ့ဒေသတွေလည်းဖြစ်ပါတယ်။အဲ့ဒီကျောင်းတွေမှာအာဏာသိမ်းပြီးနောက်အကြမ်းမဖက်အာဏာပိဆိုင်ကြီးလှုပ်ရှားမှုစီဒီအမ်မှာပါဝင်ထားတဲ့ဆရာဆရာမတွေအများစုကစာတင်ကြပါတယ်။အညာဒေသတွေမှာဒေသခံတော်လှန်ရေးအင်အားစုတွေဘက်ကအပြေးဝနေမြေစိုးမိုးမှုမရသေးတာကြောင့်စစ်ကောင်စီတပ်တွေနဲ့ထိတွေ့တိုက်ပွဲတွေမကြာခဏဆူတလို့ရှိနေတတ်ပါတယ်။အသက်20ဆွန်းဆွန်းသာရှိသေးတဲ့ဆီယာမမက်ဖြူဖြူကစကိုင်းတိုင်းကမ်ပလူမြို့နယ်ကတနေရာမှာစတင်ပါတယ်။စကိုင်းပညာရေးကောလိပ်မှာကျောင်းတက်ခဲ့ပြီးနောက်သူ့ရဲ့ပထမဆုံးစတင်ကြတဲ့အလုပ်ကိုတော်လည်ရေးနယ်တနေရာမှာစတင်ခဲ့ပါတယ်။အခုဆိုသူရောက်ရှိနေစဉ်ကာလအတွင်းမှာပဲစစ်ဘေးရှောင်ရတာ၄ချိန်ရှိပြီလို့သူကထုတ်အတန်ကိုပြောပြပါတယ်
။နောက်ရတစ်ခုကတော့ဒုတိယတစ်ခါထိုးရဲ့ချက်ချောင်းလုံးကရှီတောင်းကအရင်ကြီးတက်သွားတော့လည်းအဲ့မှာစီကံကိုရှိမှာအတောင်းလိုက်ပြီးလာနေတယ်မြင်းဆိုမှရှင်းပြရတဲ့အခါမျိုးကြီးအကက်ချီတောင်းမရဲပြီးရတာကမရေမနာကိုပြီးပြီးတော့မှဒီနေ့ဝေးတော့လို့ထင်နေနေရာမှာအတန်မထွက်ခင်းနေတော့ချက်လေးကရှုံလေးနဲ့တုံးနေတာအဲ့ဒါလည်းကိုယ်နဲ့အနီးကျနေတယ်အဲ့ဒီကိုကအောက်ကချောက်မှာပုံနေတော့အပေါ်ကလမ်းကနေပြေးဖြတ်သွားပါတယ်အဲ့တော့ဆိုရင်တကယ်မိသွားရင်တော့ကိုကိုပြေးလို့တောင်းထင်ထားတာ
စာတင်နေတဲ့ဆရာဆရာမတွေဟာစစ်ကောင်စီရဲ့ပြစ်မှတ်တွေဖြစ်လာကြပါတယ်အကြောင်းကတော့အစိုးရဝန်ထမ်းဟောင်းတွေဖြစ်ကြတဲ့ဆရာဆရာမတွေဟာ NUG ရဲ့ဂျာကာလာပညာရေးစနစ်ကိုအကောင့်ထည့်ဖို့လှုပ်ဆောင်နေကြလို့ဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ရဲ့မှတ်တမ်းမှာတော့စစ်အာဏာသိမ်းပြီးချိန်ကစလို့အနည်းဆုံးကျောင်းဆရာဆရာမ30လောက်စစ်ကောင်စီလက်ချက်နဲ့တည်ဆုံခဲ့ရပြီး250နီးပါးဖမ်းဆီးထိန်းသိမ်းခံထားရဆဲလို့ဖော်ပြပါတယ်။စစ်တပ်ကလည်းစာတင်ကျောင်းတွေကိုခုခံတဲ့သူတွေလို့ယူဆတဲ့အတွက်ကြောင်းမှန်သိရင်ဖြစ်စည်းရာတွေရှိနေတတ်တယ်လို့ဆီယာမမက်ဖြူဖြူကဆိုပါတယ်
။ညတိုင်းကျရင်တော့ကိုလုံချုံရင်ကကိုယ်တိုင်းနဲ့ကင်းဆောင်ရပေါ့။ကိုယ်တိုင်းကင်းဆောင်ပြီးမှအိတ်တယ်အဲ့လိုလူကြီးကအဲ့တော့ပါအရင်ကမတွေ့ရပါဘူးစစ်ကြောင်းထူလိုက်တော့တွေ့ရပါပေါ့ဒီနေရာကိုကြောင်းဆိုတာမသိအောင်ဆိုပြီးတော့မှခုံနေရဆပေါ့စစ်ကြောင်းဒီဘက်ကိုရောက်လာပြီးတကယ်တမ်းနဲ့ရိုက်ထားတဲ့ခုံတွေပြင်ထိုးရတယ်ရိုက်ထားတဲ့ပြင်ပုံးတွေပြင်ထိုးရတယ်ပြီးတော့ကြောင်းနဲ့မတူအောင်ဘာစားတဲ့စားတယ်မှမပြောင်းနေအောင်အကုန်လုံးကင်းချွေးပြီးတော့မှကျွန်တော်လည်းဒီနေရာကိုတော့ဖွက်ထားရတယ်ပေါ့
လက်ရှိမှာမြေပြင်စစ်ကြောင်းထိုးတာတွေကိုပဲစိုးရိမ်နေကြရတာတော့မဟုတ်ပါဘူးလေကြောင်းတိုက်ခိုက်မှုကိုလည်းစိုးရိမ်ရပါတယ်ဒါနဲ့ပတ်သက်လို့စက်တင်ဘာ22ရက်နေ့ကတပည့်ရင်မြို့နယ်လက်ရက်ကုန်းကြီးရွာစာတင်ကျောင်းကိုလေကြောင်းကနေတိုက်ခိုက်မှုကြောင့်ကလေးငယ်9ဦးအပါအဝင်အနည်းဆုံး12ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်ကသတိရှိနေပါတယ်အဲ့ဒီဖြစ်ရပ်နောက်ပိုင်းကြီးရွာစာတင်ကျောင်းအများစုမှာရေးပေါ်ရှောင်တိမ်မှုဘုံခိုခြင်းနဲ့ဘန်ကာတွေဆောက်လုပ်လာကြပါတယ်ကလေးတွေကိုလည်းလေကြောင်းအန်ဒီရကနေကိုကိုကိုဘလို့ကာကွယ်ရမလဲဆိုတာတွေကိုသင်ခန်းစာတစ်ခုအနေနဲ့ထည့်သွင်းသင်ကြားလာကြရပါတယ်။ စကိုင်းတိုင်းအတွင်းကအစီအပြင်းထန်တဲ့ဒေသတစ်ခုမှာစာတင်နေတဲ့ဆရာတဦးကတော့သူခန်းစားချက်ကိုအခုလိုပြောပြပါဗျ
complete area မှာတင်နေတဲ့တယောက်အနေနဲ့နေတိုင်းနေတိုင်းမိုးလင်းပြီဆိုတာနဲ့ဖိအားအကြီးကြီးရှိပါတယ်အဲ့ဒါကတော့ပဲချိန်မြန်းဒီလေချောင်းကနေထိုးဆက်ချပြီးတော့ဟိုဝင်စီးတာမျိုးတွေလုံမလဲလေချိန်စစ်ပြေးရမလဲဆိုတဲ့စိတ်အမြဲတမ်းရှိပါတယ်နောက်တစ်ခုစိုးရိမ်တာတော့ကိုစောင့်ရှောက်ပြီးတင်နေတဲ့ကလေးတွေကိုဒီလက်ရကုံဖြစ်စဉ်လိုမျိုးကိုဖြစ်သွားမှမျိုးကိုလည်းဟိုတော်တော်ကြီးကိုစိုးရိမ်စိတ်ရှိပါတယ်အဲအကြောင်းတနေ့ဒီနေ့နေဝင်ပြီဆိုမှဩဒီနေ့တော့ငါစေးရရပြီအမိုးလင်းပြီဆိုရင်ဒီညတော့ငါကောင်းအေးလိုက်ရတယ်စသဖြင့်ဒီလိုစိတ်မျိုးနဲ့နေတိုင်းနေတိုင်းကိုဖြတ်တန်းနေရတဲ့အနေအထားမျိုးဖြစ်ပါတယ်
ဒီလိုအသက်အန္တရာယ်တွေရှိနေပေမဲ့လည်းဂျာကာလာပြည်သူပညာရေးစနစ်မှာပါဝင်ပြီးစာတင်နေကြတဲ့ဆရာတွေပိုများလာတယ်လို့အခြေခံပညာရေးဝန်ထမ်းများအထွေထွေ debate committee BETSC ကအတွင်းရေးမှူးဆရာနောင်ချူကပြောပါဗျ။
အခုတော့ကျွန်တော်တို့ပြည်သူပညာရေးအကြောင်းတွေ Federal အကြောင်းတွေ online နဲ့အနေဖြင့်မှာကျွန်တော်တို့အားကောင်းကောင်းနဲ့ခုပေါ်လာအချိန်ဟုန်လည်းရှိလာတဲ့အခါမှာတော့ကျွန်တော်တို့ဒီဆရာဆရာမတွေက CDL လောက်ထားပြီးမဲ့လည်းကို professional တော့မစွန့်နိုင်ဘူးပေါ့နော်။ကျွန်တော်တို့နိုင်ငံမှာတခါမှမရှိခဲ့ဘူးလေဒီပညာရေးစနစ်တစ်ခုပေါ့နော်ဒါ new normal လို့ပဲပြောရမှာပေါ့နော်ကျွန်တော်တို့ပုံမှန်မဟုတ်တဲ့ပညာရေးစနစ်တစ်ခုကိုကြွားနေတယ်ဒါ online ရောမြေပြင်ရောဒါဒီ landscape ဖောက်တယ်ပညာရေးစနစ်တစ်ခုကိုကြွားဖို့အတွက်federal ပြည်အောင်စုကိုတည်ဆောက်ဖို့အတွက်ကောင်းမွန်တဲ့လှုပ်ရှားမှုတွေလှုပ်ဆောင်မှုတွေဖြစ်တယ်ဒါဒီဒေါ်လာရေးကိုအထောက်အကူပြုနေခြင်းလည်းဖြစ်တယ်
လက်ရှိ online စာတင်ကြရေးနဲ့လှုပ်ဆောင်နေတဲ့ federal အကြောင်းတချို့မှာတော့ဆရာဆရာမတွေအတွက်လစာသဘောမျိုးထောက်ပံ့ပေးထားနိုင်တာတွေရှိပါတယ်။ဒါပေမဲ့မြေပြင်မှာအသက်ကိုရင်းပြီးစတင်နေကြတဲ့ကုတ္ထကုဋ္ဌစာတင်ကြောင်းကဆရာဆရာမအများစုကိုတော့ထောက်ပံ့လစာငွေပေးထားနိုင်မှုလိုအပ်ချက်တွေရှိနေပါသေးတယ်။ဆရာတွေကိုဒေသခံရွာသားတွေကအကူအညီစောင့်ရှောက်ကြပါတယ်။ဒီလိုအခြေအနေတွေကြားမှာဆရာတွေဘာကြောင့်စာဆက်တင်နေကြလဲဆိုတာကိုမြေပြင်တင်ကြားရေးလုပ်ငန်းတွေမှာပါဝင်နေတဲ့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကဆရာတို့ကအခုလိုပြောပြပါတယ်။
သမိုင်းတခြားသင်ငန်းစာကိုကြည့်လိုက်ရင်လည်းဟိုနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ဒီပညာသင်ကြားမှုတွေပြတ်ကွက်ခဲ့တာမျိုးကြောင့်ကျွန်တော်တို့ generation တွေတစ်ဆင့်ပြီးတစ်ဆင့်နေငယ်ကြရတာပေါ့နော်နောက်ကြတော့ brain drain တွေဖြစ်ခဲ့ရပေါ့တော်များများဒီအုံနောက်ယူစည်းရဲဆိုတာနိုင်ငံခြားကိုထွက်သွားမှအုံနောက်ယူစည်းရပေါ့ကိုယ်စီမှာဖြစ်တဲ့ဖြစ်ထိုက်တာတွေမဖြစ်ရင်လည်းဒါအုံနောက်ယူစည်းတာပဲအဲ့ဒီအတွက်အဲ့ဒါမျိုးဖြစ်ပါဦးကျွန်တော်တို့စိုးရိမ်နေအတွက်ဒါချက်ချင်းပဲကျွန်တော်တို့သင်ကြားရေးပြန်ဆောက်ရလိမ့်မယ်ရရင်ရလို့နည်းနဲ့တရားအလိမ့်မယ်ဆိုတဲ့ idea ပေါ်လာပေါ့နော
် NUG ရဲ့ပညာရေးဝန်ကြီးဌာနကနေ CDN ဆရာတွေနဲ့ပတ်သက်တဲ့ဂျာကာလာပညာရေးဆောင်ရွက်မှုစစ်တမ်းတစ်ခုလုပ်ခဲ့ပါတယ်အဲ့ဒီထဲမှာဖြစ်ဆိုသူဆရာတွေရဲ့တရားရဂိုင်းလုံးက CDN လှုပ်ရှားမှုမှာပါဝင်ခဲ့လို့နောင်နာတဆုံတရားမရဘူးလို့ဖြစ်ဆိုခဲ့ကြပြီး68ရဂိုင်းလုံးသောဆရာဆရာမတွေက NUG ရဲ့ဂျာကာလာပညာရေးလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်နေကြပါတယ်ချန်ကောင်ကနေမကွေးဘက်ကိုစာတင်မှုရွှေ့ပြောင်းလာခဲ့သူဆရာကိုတန့်စင်ကတော့ဒီလန်းကိုသူဆက်လျှောက်မယ်လို့ဆုံးဖြတ်ထားပါတယ်
။ဟိုအမြဲတမ်းကျွန်တော်တို့ကလေ CDM လုပ်လိုက်ပြီးကလေးကဟိုကျွန်တော်တို့ရဲ့လုံခြုံရေးအာမခံချက်ကအသက်အာမခံချက်ကဘာမှမရှိတော့ဘူးလေ။ဒီအလုပ်လုပ်ပြီးဆိုရရကျွန်တော်တို့ရဲ့အသက်အာမခံချက်ကဘာမှမရှိတော့ဘူးဆိုတော့ကြောက်တဲ့ခံစားချက်ကလွင်ရင်ဘာမှမရှိဘူးကြောက်တယ်ဒါပေမဲ့ကြောက်နေပေမဲ့ကျွန်တော်တို့ကရက်လန်လို့မရဘူးကျွန်တော်တို့ဆက်လုပ်ရမယ်ဆိုရယ်စိတ်နဲ့ပဲဆက်လုပ်နေရတာပါပဲပေါ့နော်
ကျွန်တော်တို့ကလေးတွေမှာ right to education လို့ခေါ်တဲ့ပညာသင်ယူခွင့်ရရှိဖို့အတွက်အခွင့်အရေးတွေရှိနေတယ်ဆိုတော့ဒီလိုမျိုး pre pick ဖြစ်နေတဲ့ data ကကလေးတွေမှာလည်းပညာသင်ယူခွင့်ရှိတယ်ဒါကြောင့်ကျွန်တော်တို့မျိုးဆက်ကပညာမတက်တော့ဘူးဆိုလို့ရှိရင်ဆရာမရှင်တွေဖြစ်စေခြင်းနဲ့နိုင်ငံဖြစ်သွားလိမ့်မယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
် Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ပေးတဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြည့်ရှုကြရတာဖြစ်ပါတယ်အခုတစ်ခါတော့ Democracy လူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံရေးကိုလူမျိုးဘာသာဆွဲအတ္တဘာဝနိုင်ငံရေး identity politics အဖြစ်ပညာရက်လေ့လာနေကြသူတို့ကသုံးသပ်ကြပါတယ်လွတ်လပ်ရေးလှုပ်ရှားမှုကာလအတွင်းလဝဲယူဝါအစကိုညှို့ခဲ့ပြီးတော့လွတ်လပ်ရပြီးတရင်3နဲ့တရင်5တို့တောခုသွားကြပြီးတဲ့နောက်မှာတော့မြန်မာတပ်မတော်ရဲ့နိုင်ငံရေးကအမျိုးသားရေး socialist ဝါဒဖြစ်လာခဲ့ပါတယ်အထူးသဖြင့်1988နောက်ပိုင်းမှာတော့တပ်မတော်ရဲ့အမျိုးသားရေးဟာလူမျိုးဘာသာဆွဲအမျိုးသားရေးလက်ရဇွန်နိုင်ငံရေးဘက်ကို ရွေးလာလေသလားလို့လေးလာသူတချို့ကသုံးသပ်လာကြပါတယ်လူမျိုးနဲ့ဗုဒ္ဓဘာသာအရေးချွေးချော်နေကြတဲ့နိုင်ငံရေးကိုဗုဒ္ဓဘာသာအယူဆတောင်းကပဲပြန်လဲသုံးသပ်ကြည့်ရင်ရောဘယ်လိုတွေ့ရပါမလဲကနေဒါနိုင်ငံ York University မှာပါရဂူဘွဲ့ယူဖို့ကြိုးစားနေတဲ့ကိုထက်မင်းလွင်နဲ့ဦးသမောင်စန်းကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
ဗရင်္ဂါကနေအမေရိကန်ဘရာဇီးလ်နိုင်ငံအထိရွေးကောက်ပွဲမှာရှုံးနိမ့်သွားကြတဲ့လက်ရာစွန်း conservative နိုင်ငံကြီးထောက်ခံသူတွေဟာအာဏာသိမ်းဖို့နီလာမျိုးမျိုးနဲ့အုံကျွကျူးစားခဲ့ကြပါတယ်လက်ရာစွန်း conservative နိုင်ငံကြီးရဲ့အဓိကလက္ခဏာတစ်ခုကတော့လူမျိုးရေးနဲ့ဘာသာရေးကိုနိုင်ငံတော်အာဏာရရှိရေးအတွက်အသုံးချကျူးစားလာကြတာပဲဖြစ်ပါတယ်ဒီပါကျွန်တော်ရဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာအဲ့ဒီလိုလူမျိုးနဲ့ဗုဒ္ဓဘာသာအရေးကိုထိတ်တန့်တင်လာကြတဲ့မြမနိုင်ငံရေးကိုဗုဒ္ဓဘာသာရဲ့အဓိကအယူဆတောင်းကပဲဆွေးနွေးသုံးသပ်ကြည့်ကြပါလေဆွေးနွေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ကလင်းတာနိုင်ငံ York University ကဘာသာရေးနဲ့နိုင်ငံရေးကိုဇောင်းပိလေးလာပြီးပါရဂူဝဲယူဖို့ကြိုးစားနေတဲ့ကိုထက်မင်းလွင်ဖြစ်ပါတယ်မင်္ဂလာပါကိုထက်မင်းလွင်ရေ
မင်္ဂလာပါဆရာခင်ဗျဟ
ုတ်ကဲ့ဒီနေ့ကမ္ဘာကြီးမှာလက်ရာအမျိုးသားစွန်းဘာသာရေးနွယ်တဲ့အယူအဆတွေကလည်းပို့ပြီးတော့ကျွန်တော်တို့အားကောင်းလာတာကိုတွေ့ရတယ်ဆိုတော့ကိုထမင်းတွင်ကဘာသာရေးနဲ့နိုင်ငံရေးကိုလည်းပါတီကူဘက်ယူဖို့အတွက်လေ့လာနေတဲ့သူတယောက်ဆိုတော့အခုတော့နှစ်သက်မှာမြန်မာနိုင်ငံအနေနဲ့ကောဘာသာရေးနဲ့ဆက်နွယ်ပြီးနိုင်ငံတစ်ခုအတွက်ပို့ပြီးကောင်းမွန်လာအောင်ဆောင်ရွက်နိုင်တဲ့အယူအဆတွေအထူးသဖြင့်ဗုဒ္ဓဘာသာမှာမရှိဘူးလား
ဟုတ်ကဲ့ဆရာအခုလက်ရှိအခြေအနေကိုပြောရမယ်ဆိုလို့ရှိရင်ကတော့ကျားလက်တည်ရဲ့အတိုင်းပဲကျွန်တော်တို့မြန်မာပြည်မှာဖြစ်နေတဲ့နိုင်ငံရေးအခြေအနေအများစုဟာဒီ identity ဆိုတဲ့ဒီတရုတ်တကံ
အတ္တဘာဝဆိုပြီးတော့
အတ္တဘာဝ
ဟိုအတ္တဘာဝဆိုပြီးတော့မြန်မာပြည်တံကလည်းအဲ့ဒီလိုပြန်တယ်ဆိုတော့ငါဆိုတာဘာလဲဆိုတာတတ်မှတ်ချက
်ဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာအဲ့တော့အဲ့ဒီ identity နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကအများကြီးကိုပဲအကြီးအလေပြောဆိုဆွေးနွေးနေရတဲ့သဘောရှိတာပေါ့နော်အခုနေခါမှာကဒီစစ်ကောင်စီဘက်ကလည်းပြောတဲ့စကားကမင်းတို့ငါတို့သာအာဏာမသိမ်းဘူးဆိုလို့ရှိရင်ဖျားဆင်ပျောက်သွားမယ်ဆိုပြီးတော့သူတို့ပုံမှန်ပေါ့လုံနေကြထုံးစံအတိုင်းဗုဒ္ဓဘာသာကိုအခြေခံပြီးဗုဒ္ဓဘာသာကိုကာကွယ်တယ်ဆိုတော့ပုံရိပ်ကိုသူတို့ကဖမ်းတယ်ဒါပေမဲ့ဘယ်လိုဖြစ်နေတယ်ဆိုတာဒတိုင်းပြည်လုံးလည်းမျက်မြင်ပါပဲအဲ့တော့ထူတော့ပြောပြမလို့ပါအဲ့ဒီအချိန်နေမှာပဲဒီ discourse ပေါ့နော်ဒီအဆိုတွေဒီအပြောတွေကိုတုံ့ပြန်မှုရာအတွက်ကိုလူနည်းစုတွေဘက်မှာကြာတော့လည်းပဲဘယ်လိုဖြစ်လာတော့ဆိုတဲ့အခါကျတော့လူနည်းစု identity ကိုပို့ပြီးတော့ထိုးတင်လာတယ်ပို့ပြီးတော့အဲ့ဒီအင်္ဂလိပ်လိုပြောတော့ဆရာရဲ့ hardening the identities hardening the differences ဒီ social identity တွေဟာဒီအမြဲတမ်းပြောင်းနေတဲ့သဘောမတည်မြဲတဲ့သဘောတမိုင်းကြောင်းအခြေခံတဲ့သဘောတွေအကုန်လုံးကိုမေ့လို့ဖြစ်တဲ့အခါကျတော့ဘုရားဘာသာနဲ့ဆက်ပြီးတော့စဉ်းစားမယ်ဆိုလို့ရှိရင်ဒါတွေကဒါပြည့်ညက်သဘောပေါ့နော်အဲ့တော့ကျွန်တော်တို့ဒီအနောက်ဘက်နဲ့ဘိုင်းမှာတော့
ပြည့်ညက်နဲ့အိဋ္ဌသဘောလို့ပြောရမှာပေါ့နော
်ပြည့်ညက်နဲ့အိဋ္ဌသဘောပေါ့ဗျာ
ကျွန်တော်တို့ဒီခုနကကိုထက်ပြောသွားသလိုအပြောင်းလဲသဘောဆိုလို့ရှိရင်လေဟိုဂရိနော်တွေးခေါ်ကြည့်ရှင်ကြီးဖြစ်တဲ့ Heraclitus ဆာပြီးလူတယောက်ကမြစ်တစ်မြစ်ထဲမှာနှစ်ခါမဆင်းနိုင်ဘူးဘာလို့လဲဆိုရင်နောက်တစ်ခါဆင်းလိုက်တဲ့အခါမှာမြစ်ကလည်းပထမမြစ်မဟုတ်တော့ဘူးဒီအစီနေလေပြောင်းလဲနေလေပြောကြောင်းလူကလည်းပထမလူမဟုတ်တော့ဟာဒါအပြောင်းလဲရဲ့သဘောကိုသူကပုံကြီးပြောတယ်ဗုဒ္ဓကတော့ယုတ်နံရဲ့အသေးစိတ်သဘောကိုလောကသဘောထက်ယုတ်နံရဲ့သဘောကိုပြောတော့သူတော့ချုပ်လိုက်ရင်တော့အပြောင်းလဲအနှိမ့်စာရဲ့သဘောနော်ဒါပေမဲ့တော့ချက်ကခုနကိုထက်ပြောသားတယ်လို့ပဲဗုဒ္ဓဘာသာပေါ့အထူးသဖြင့်ဗုဒ္ဓဘာသာဆိုတာကဘလို့တုံ့ပြန်မလဲစိတ်ရဲ့တုံ့ပြန်ပုံကိုအဓိကထားတဲ့ဘာသာရေးဖြစ်တဲ့တကြောင်เนาะကိုထက်ပြောတာလေးကိုကျွန်တော်ကပဲ့တင်ထပ်ပြီးပြောရလို့ရှိရင်လက်ရှိနိုင်ငံရေးပဋိပက္ခတွေထဲမှာပါဝင်နေကြတဲ့လူတွေအားလုံးပါမတို့ဘလို့တုံ့ညံမိလေတလဲဆိုတော့ကိုစိတ်လေးကိုကိုပြန်ကြည့်ဖို့များလို့မလား
ဟုတ်เนาะဒါပေါ့ဆရာဟုတ်ကဲ့ဆရာဟုတ်အဲ့တော့ဗုဒ္ဓဝါဒအလိုရကတော့ကျွန်တော်တို့ပထမဦးဆုံးကဒီငါလို့ဟိုထင်မှားတဲ့ဟာပေါ့နော်ငါရှိတယ်ငါကောင်းရှိတယ်ငါရှိတယ်ဆိုတော့ထင်ပါမှုပေါ့အဲ့တော့ကျွန်တော်တို့နိုင်ငံရေးမှာကြတော့အခုနေခါမှာဒီမြန်မာပြည်နိုင်ငံရေးမှာကြတော့က ကျွန်တော်တို့ကရင်ကလေးကကျွန်တော်တို့တိုင်းပြည်ကလူမျိုးစုံနေတဲ့တိုင်းပြည်ပဲပေါ့အဲ့တော့အဲ့ဒီလူမျိုးစုံနေတဲ့တိုင်းပြည်မှာမှဒီတရားသုံးစနဲ့ငါးမျိုးဆိုတဲ့တိုင်းရင်းသားဆိုတဲ့ဒီတတ်မှတ်ချက်ပေါ့နော်ပြတ်ထန်းချက်ပေါ့အဲ့တော့ဒီဟာလည်းနောက်ထပ်ဒါဟိုအခုလိုပြောတဲ့အခါကျတော့ဆရာရဲ့လွယ်သလိုဖြစ်နေတာပေါ့ကြာဒါလူဖွဲ့စည်းကပဲပြတ်ထန်းနေတာပေါ့ ကျွန်တော်နည်းနည်းဟိုစကားပြန်ဆက်လို့ရှိရင်ကျွန်တော်ရှေးတုန်းကလူမျိုးတရာတစ်ပါးလူပြည်သားဆရာတော်တရာ35လို့မသိဘူးအဲ့တော့တရာတစ်မျိုးကနေတရာ35မျိုးပြောင်းသွားတဲ့ ပမာလို့ခံယူတဲ့ပမာမိုစလင်တွေကပမာမဟုတ်ဘူးဆိုတဲ့ပြဿနာလည်းဖြစ်တယ်တရုတ်တွေကဒါနိုင်ငံညာလူတွေလားဘာလားဆိုတဲ့ဟာတွေလည်းအကုန်ဖြစ်တယ်အဲ့တော့ဟိုဗုဒ္ဓဘာသာအလိုရတော့ကျွန်တော်တို့ကငါငါဟာမဟုတ်ငါအလိုတိုင်းမဖြစ်ဆိုတဲ့ဟာကိုကျွန်တော်တို့ကအမြဲပြောတယ်ဒါပေမဲ့ဒီလူမှုဘဝနေစဉ်နဲ့ပဲကိုရောက်လာတဲ့အခါကျတော့ဒီတိုင်းပြည်မှာရှိတဲ့လူတွေအားလုံးရဲ့ဘုံလူ who tap your lure or take on via the Bodavada Pimune, Bama Pimune, who told Biro, the Mabina in it, the Dabia Hong with John in the chamber. General Baka Dobia Mua Leve, Minua Bama Pite, Manua Champite, Kachin Pite, Gurehao, the difference, but do Guevia Mu, Po Biro, Jeezy me, Hazi me, Hariu, General and then Senau Gonabo. Alupiolo, Nasa Pama, Diogaro, Permanization, Okolo, Mila Zulu, Pioya Milalu, the Tonas Social Council, General Alupioram Hoba, General Piolura, the Kona, General Genonesian, Sunny the Lube, the identity, the Matinian, the Bo, Uishare, the Bo, Mamire, the Bo, Dari Boma, a cheek can be the Pietin and Nanga Yi Bongzang, Usena, the Bona.
Okay. Adabawa, Napa Suda, the Kulungu are General Marshan Solution at the Boga Bada and Yazu Chit, Yazu Boga Bada Chit, which are more. Daddy Akolua Pinjat in the Bobby, no? So Pinjat Diale, Piangli the Queen. So a bigger General Nico Mabe, General Doctor Yimu Dune looked at him also, General the Yamasude, Gino Salinia, you be the Luan Shiajo, Kinu. They are like they come. I said, oh, I shall do Yuzu de yet. No, Yobizari, palm in a jar. A jumbo, Yamarani, Mataha, a chardangani who said, be done a jar, Kulu says a mood. Who the mighty there she get as well, do it. But did Emma Generaluga a sweaty one? When a Oda Badaga Ubadango Chua Melu, Piobi met. A Buba that doesn't go Pioni jade, do they go to him and no ye do.
เอาเสียโอ้คมาอสิกูชาจ้ะในอินโดนีเซียโหจนเราคมารูชโกเว้จี้ป่ะปอนเนาะเสียไอ้มาซะโลษิยเนี่ยดีคอมมิวนิสต์เรจิมอ่ะอะมาอดิกก็คมาสร้าบาเลยสร้าไอเดนติตี้โหถูดองในคมาไอ้ถูดองเนี่ยดีนโกกระเดะอ่ะณีลาเนี่ยตะยุติโหนึกเสร็จเดะตะคมุสลิมโหเนี่ยเนี่ยนึกเสร็จเดะจ้ะไอ้อะไรเนี่ยอะยิงอ่ะอาจารย์อ่ะคมาอสิกูชาล่ะเว้เสียคมาสร้าไอเดนติตี้โห ที่สอดตาเนี่ยโหบักก็คนน่ะပြောတယ်လဝဲရေလဝဲဆုံးရောက်တယ်ကွန်မြူနတီတွေးခေါ်နေလုတ်တယ်ဟာလဲပါတာပေါ့ဗျာအဲ့တော့ကျွန်တော်တို့ဗမာပြည်မှာလဲပဲမြန်မာပြည်မှာလဲပဲစစ်တပ်ဒီစစ်အစိုးရများအဆက်ဆက်တိုင်းသာစီလုံးညီညွတ်ရေးဆိုတာကိုလုတ်ပင်လုတ်တော်ညာလဲပဲတဖက်မှာကျတော့ဘာလုတ်တော့ဆိုလို့ရှိရင်ဘုရားဘာသာနိုင်ငံဗမာနိုင်ငံထူထောင်မှုကြိုးစားတယ်ဗျာ ဘာမှအစ်စ်ကိုရှာဝေကျိုးလာတယ်ဆိုတာစူကာရေးတီတွေလုတ်တယ်ကြာမလုတ်အောင်မပြောဘူးကြာလုတ်ဖို့လို့ကောင်းနေတဲ့ဒီဘက်ကအရင်ရှင်ကက်ပီတယ်လစ်ဇင်မို့တုံ့ပြန်တဲ့နေရာမှာဒါလိုတာပဲဒါပေမဲ့အဲ့ဒီဟာတွေလုတ်တဲ့ဟာတွေအကုန်လုံးကဗမာကြီးဆိုးတဲ့ဟာနဲ့လုတ်တော့လူနည်းစုတွေဘက်ကလည်းဒီဟာကိုဟိုတဘာဝကြကြနေပဲသူတို့တုံ့ပြန်တဲ့ဟာကလူနည်းစုအိုင်ဒန်တီတီပို့ပြီးတော့အမ ဟိုတော့တူမှလည်းတူမယ်ပေါ့လေဒါပေမဲ့ကျွန်တော်ကတော့စဉ်းစားစရာဖြစ်အောင်ကျွန်တော်တို့ဒီနေ့ ကျိုးဆန်တဲ့ကျွန်တော်နဲ့ဆွေးနွေးကြတဲ့ဟာလေဒီကိစ္စပဲဆိုတော့
ဟုတ်ကဲ့ဆိုတော့နံပါတ်5ဆက်ဆက်သွားမယ်ဆိုရင်ကျွန်တော်ပညာဆိုတဲ့သဘောအဓိပ္ပာယ်ကနေเนาะခင်မီတီပရီလေးရဘယ်လိုယူဆရှုမြင်တာပို့ပြီးသင်မယ်လို့ထင်တယ
်ဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာဆရာဒီမေးခွန်းတကယ်ကောင်းတဲ့မေးခွန်းမှာကျေးလေးကျေးဇူးတင်ပါတယ်အဲ့တော့အခုနိုင်ငံရေးမှာပေါ့ဆရာမြင်နေရတဲ့ဟာတော့ဘာလဲဆိုတော့ကျွန်တော်တို့ကဗမာဆိုတာအမရိသဘောရှိတယ်အောင်ပြောတယ်ရှမ်းကလည်းပဲအမရိသဘောရှိတယ်အောင်ဟိုကရင်ကလည်းအမရိသဘောရှိတယ်အောင်ဟိုဆရာခုနကပြောတဲ့အတိုင်းပဲလူဆိုတာကျွန်တော်တို့ပေါ်လာကြတဲ့ရွှေ့နေကြတဲ့မျိုးပဲဆိုအဲ့တော့ကျွန်တော်တို့ကဟိုတတ်သမတ်ထဲပဲတတဝေမတိတ်ဒီမှာပဲနေရတယ်လို့မှမရှိဘူးအဲ့တော့ဒီလူသမိုင်းဖြစ်စဉ်ဗမာပြည်မှာရှိနေတဲ့လူရဲ့ဖြစ်စဉ်ကိုကြည့်လိုက်ရင်လူတွေကပြောင်းလိုက်ရွှေ့လိုက်ဒီလိုပဲရေကြီးရမျက်နှာရနေကြတယ်ပေါ့ဆရာအဲ့တော့အဲ့ဒီအခြေခံပြီးတဲ့အခါကျတော့ကုလူဆက်ဆံမှုတွေကလည်းဘယ်တော့မှတားမရပါဘူးဟိုလက်ထတာထိမ်းများတာတခါပြီးတဲ့အခါကျတော့ delay တွေကလည်းဒီလိုပဲရောရှက်နေတာပါပဲတောင်အောက်ရောက်တော့ရှမ်းတောင်ပေါ်ရောက်တော့ကချင်ဆိုတဲ့ဟာမျိုးလည်းကျွန်တော်တို့ဒါဟိုလူမှုတုတေသနနယ်ပယ်မှာပြောခဲ့ကြရေးခဲ့တဲ့ဟာတွေအကုန်ရှိပါတယ်အဲ့တော့အခုကတော့ကျွန်တော်တို့ကနိုင်ငံရေးဘက်မှာကျတော့ဗမာဆိုတာပဲအမရိရှိတယ်အောင်နော် essence တစ်ခုရှိတယ်အောင်ဒါဒီရှမ်းဆိုလို့ရှိရင်အဆက်တစ်ခုရှိပြအောင်ကျွန်တော်တို့ကပြောဆိုနေတော့ဒီလူမှုသိပ္ပံနယ်ပယ်ရဲ့အလုပ်ကတော့ဖြစ်ရင်ဒါတွေဟာဒီလိုအဆက်မရှိပါဘူးဒါတွေဟာလူဖွဲ့စည်းတဲ့မှာပဲဖြစ်လာတယ်သမိုင်းကြောင်းအရာပဲဖြစ်လာတယ်တိုးတက်ဖြစ်ပေါ်လာတယ်ဒါပေမဲ့ဒါတွေအကုန်လုံးကဟိုပေါ့နော်ပါဝါနဲ့တော့ဆက်ဆက်နေကြတယ်အင်အားလာအင်အားအထိုင်အပေါ်မှာတော့အခြေခံနေတော့ကျွန်တော်တို့ကဒါဒီလိုပြောလို့ကျွန်တော်ဘာမနိုက်ဇေးရှင်းဖြစ်တယ်ဆိုတဲ့ဟာလည်းမငင်းပါဘူးဒါရှိပါတယ်ဟုတ်ရှိခဲ့ပါတယ်အဲ့တော့ဗုဒ္ဓဘာသာအလိုအရဒီဘက်ကဒီတရားဒီပညာသဘောအရာကြည့်မယ်ဆိုလို့ရှင်ဒီဟာတွေကိုကျွန်တော်နိုင်ငံရေးနယ်ပယ်မှာဘယ်သူတွေကဘယ်လောက်အထိဘယ်သူအတွက်သုံးမလဲဆိုတဲ့ဟာတွေကိုစဉ်းစားဖို့ကောင်းတာပေါ့ဆရာအဲ့တော့ကျွန်တော်ဟိုလူမှုသိပ္ပံလုပ်တဲ့လူတွေ social science လေ့လာတဲ့လူတွေကတော့ထောက်ပြရုံပဲတတ်နိုင်ကျွန်တော်တို့ကဘယ်တော့မှတော့နိုင်ငံရေးသမားကဒီအမရိသဘောရှိတယ်လို့ပြောနေတယ်ဟာမဟာဗမာဆိုတဲ့လူတွေကိုလည်းကျွန်တော်တို့ကဒါညည့်ရမှာပါပဲဆရာအဲ့လိုပဲမဟာရှာမဟာကရင်ပြောတဲ့လူတွေကိုလည်းကျွန်တော်တို့ကညည့်ရမှာပါဆရာဒီဟာကတနည်းအားဖြင့်ကတော့ဒီပညာသဘောဆိုတဲ့ဟာကိုကျွန်တော်တို့ကအမြဲထောက်ပြနေရမှာဖြစ်ပြီးတော့နားထောင်တာမထောင်တာတော့တို့ကိစ္စဖြစ်နေပြီเนาะကျွန်တော်တို့ကတော့ဒါဟိုထောက်ပြပြီးတော့အဲ့ဒါမှပဲကျွန်တော်တို့တိုင်းပြည်မှာเนาะဒီဘက်မဝင်တဲ့စီလုံးမှုဆိုတာကိုခဏထားအောင်ကျွန်တော်တို့က nation state သွားလို့ရတဲ့စီလုံးမှုမျိုးကိုအနိုင်နိုင်တိဆောက်နိုင်မယ်လို့ကျွန်တော်တို့ယူဆတယ
်။ဟုတ်ကဲ့။ဝထမင်းတွင်နဲ့ဆွေးနွေးချက်ကိုပထမပိုင်းအဖြစ်ဒီဘက်ဒီမှာပဲနားထားပါစေခင်ဗျ။နောက်ဥပမာတော့ပြင်းချက်ကိုတူတိဆောက်ရေးဒုတိယပိုင်းအဖြစ်ဆက်လက်တင်ပြပါမယ်။အခုဆွေးနွေးသွားသူကတော့ကနေဒါနိုင်ငံ York University ကပါရဂူဝဲအကြောင်းသားကိုထက်မင်းတွင်ဖြစ်ပါတယ်။ကျွန်တော်ဒီပေါင်းဆောင်ပါ
ဥဒမောင်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီနဲ့လူခွင်နဲ့ခေပြိုင်ကဘာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ်။မကြာခင်မှာတော့တပတ်အတွင်းမြန်မာသတင်းတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။တရင်ကိုတပိုင်းတစားပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
VOA American အတန်ကနေ2023ခုနှစ်ဇန်နဝါရီ14ရက်စနေနေ့ညပိုင်းမှာမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ1925 30နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်နန်းလောင်နဲ့ကိုဝင်းခမ်းမောင်ကစီစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံမှာဖမ်းဆီးခံရတဲ့မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်ဦးထွန်းမင်းလက်ရဲ့နေအိမ်ကနေစစ်ကောင်စီအကြီးအကဲဖို့ချုပ်မှုကြီးမင်းအောင်လှိုင်ရဲ့သမီးနဲ့သားပိုင်ဆိုင်တဲ့ပစ္စည်းအထောက်အထားတွေထိုင်းတာဝန်ရှိသူတွေရှာတွေ့ရှိခဲ့တဲ့အကြောင်းဇန်နဝါရီလ17ရက်နေ့က Riders သတင်းတရားမှာဖော်ပြပါရယ်မိုးရစ်ဆေးဝါးမှုငွေကြေးခွာချမှုတွေနဲ့ဖမ်းဆီးခံရတဲ့ဦးထွန်းမင်းလက်ရဲ့နေအိမ်တိုက်ခန်းမှာဖို့ချုပ်မှုကြီးမင်းအောင်လှိုင်ရဲ့သမီးနဲ့သားပိုင်ဆိုင်မှုစာချုပ်စာတမ်းနဲ့ဗန်စာအုပ်တွေကိုရှာတွေ့ခဲ့တဲ့အကြောင်းတရားဝင်မှတ်တမ်းတွေမှာဖော်ပြသလိုဒီကိစ္စကိုသိရှိတဲ့လူနှစ်ယောက်ကလည်းပြောဆိုပါရယ်အသက်53နှစ်အရွယ်ဦးထွန်းမင်းလက်ကိုပြီးခဲ့တဲ့စက်တင်ဘာလကတခြားထိုင်းနိုင်ငံသား3ဦးနဲ့အတူထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့တာပါဖမ်းဆီးခဲ့တဲ့အချိန်ကသူပါဝင်ပတ်သက်တဲ့မူရစ်ဆေးကမ်းရဲ့ပိုင်ဆိုင်မှုထိုင်းဘတ်ငွေတန်1800ဘူလောက်ကိုထိုင်းရဲတပ်ဖွဲ့ကသိမ်းဆီးလိုက်တဲ့အကြောင်းဘန်ကောက်ပို့သတင်းစာမှရေးပါတယ်မိခန်တစ်တာထက်ကငွေကြေးအပြင်ကားတွေအဖိုးတန်အသုံးဆောင်ပစ္စည်းတွေဟိုတယ်နဲ့တဲခိုခန်းတွေကိုသိမ်းဆီးခဲ့တာဖြစ်ပါတယ်2019ခုနှစ်ကလေးကဦးထွန်းမင်းလက်ရဲ့ငွေကြေးလွှဲပြောင်းမှုအမှတ်တံတွေကိုစုံစမ်းခဲ့ပြီးတဲ့နောက်မှာအရေးယူရာဖြစ်တဲ့အကြောင်းထိုင်းတရားရဲဝန်ကြီးတွေကလည်းပြောဆိုခဲ့ပါတယ်။ဦးထွန်းမင်းလက်ဟာစစ်ကောင်စီအကြီးအကဲဖို့ချုပ်မူကြီးမင်းအောင်လှိုင်နဲ့ရင်းနှီးပြီးတော့မြန်မာစစ်တပ်အတွက်လိုအပ်တဲ့ပစ္စည်းတွေဝယ်ယူပေးနေသူလို့သတင်းထွက်နေတဲ့အကြောင်းထိုင်းသတင်းစာတွေမှာရေးသားခဲ့ပါတယ်။သူ့ကိုဖမ်းဆီးအချိန်မှာထိုင်းအဖွဲ့ကအလို့ရှိနေတဲ့အခြားထိုင်းစစ်ပွဲလုပ်ငန်းရှင်အုပ်ကတော့ထွက်ပြေးလွတ်မြောက်သွားတဲ့အကြောင်းဘန်ကောက်ပို့သတင်းစာမှာရေးသားထားပါတယ်။
2023ခုနှစ်မှာအရှေ့တောင်အခြားနိုင်ငံများအသင်းအာဆီယံရဲ့အလဲကျဥက္ကဋ္ဌဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံသား၏ဝန်ကြီး Red No Masuri ကမြန်မာနိုင်ငံဆန်ယာအထူးကိုယ်စားလှယ်အဖွဲ့ကိုဖွဲ့စည်းပြီးသူကိုယ်တိုင်ဦးဆောင်မယ်လို့ဇန်နဝါရီ17ရက်နေ့ဗိုလ်တော်နေမှာကြေညာပါတယ်။ဂျကာတာမြို့မှာဝန်ကြီး Masuri ဇန်နဝါရီ17ရက်နေ့ကပြောကြားတဲ့နှစ်ပတ်လည်မိန့်ခွန်းအတွင်းမြန်မာအရေးကိုအလေးပေးပြောကြားသွားပါတယ်။မြန်မာနိုင်ငံကိုအထူးကိုယ်စားလှယ်ဆေးလို့ရေးဟာ2021 April လမှာအာဆီယံခေါင်းဆောင်တွေချမှတ်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာပုံသဘောတူညီချက်5ရက်ထဲကတစ်ခုဖြစ်ပါတယ်။ကြံ၄ချက်ကတော့အပြူသဘောဆောင်ဆွေးနွေးမှုတွေလုပ်ဖို့အကြံဖတ်မှုရက်စဲဖို့သက်ဆိုင်ရာအဖွဲ့တွေကြားညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့နဲ့လူသားချင်းစာနာမှုအကူအညီတွေပေးအပ်ဖို့ပဲဖြစ်ပါတယ်။ဒီပုံသဘောတူညီချက်5ရက်နဲ့ကမ္ဘောဒီးယားနိုင်ငံဖနွမ်ပင်ကအာဆီယံထိပ်သီးအစည်းအဝေးဆုံးဖြတ်ချက်တွေအတိုင်းအင်ဒိုနီးရှားကဆောင်ရွက်မှာဖြစ်တယ်လို့မြန်မာနိုင်ငံကအဖွဲ့အစည်းအားလုံးနဲ့လည်းပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းနိုင်ငံသားရေးဝန်ကြီးမာဆူရီကပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းလည်းဆိုပါတယ်။လူသားစာနာမှုအထောက်အကူပြုဗဟိုဌာနတွေအနေနဲ့လူသားစာနာမှုကူညီပေးလုပ်ငန်းတွေဆက်လက်ဆောင်ရွက်နိုင်ဖို့အတွက်မြန်မာနိုင်ငံကိုလာရောက်ခွင့်ပေးဖို့အင်ဒိုနီးရှားကပန်ကြားလိုက်ပါတယ်။အလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူတဲ့အင်ဒိုနီးရှားအနေနဲ့အာဆီယံတိုင်ဝမ်တိုးတက်ဖွံ့ဖြိုးရေးကလည်းအဓိကဦးတည်ချက်ဖြစ်ဆက်ရှိနေမှာဖြစ်ကြောင်းဝန်ကြီးမာဆူရီကပြောပါတယ်။
တချိန်တည်းမှာပဲမြန်မာစစ်တပ်ရဲ့ဝင်ငွေအရင်းအမြစ်တွေကိုဖျက်တော့ဖို့နိုင်ငံတကာရဲ့အရေးယူတန်းခတ်မှုတွေမှာအာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့ပူးပေါင်းပါဝင်လာကြဖို့ HRW လူ့ခွင့်ရေးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။အာဆီယံအစ်စ်မြတ်အစည်းအဝေးတွေမှာမြန်မာစစ်ကောင်းဆောင်တွေကိုတရားခွင့်မပေးတာကလွယ်ရင်အာဆီယံအနေနဲ့အခြားနိုင်ငံတွေနဲ့ရှင်းရင်မြန်မာစစ်ကောင်းစီကိုဖိအားပေးမှုနှဲလို့နေလို့ HRW ကသူ့ရဲ့နှစ်စင်လူ့ခွင့်ရေးအစည်းအဝေးခါသာထဲမှာဝေဖန်ထားတာပါ။လူခွင့်ရဲ့ကျွလွန်သူမြန်မာစစ်ကောင်းဆောင်တွေကိုအမေရိကန်နဲ့ဥရောပအပါအဝင်အနောက်နိုင်ငံတွေကပြင်မှတ်ထားအရေးယူနေချိန်မှာအာဆီယံ၊ဩစတြေးလျ၊ဂျပန်နိုင်ငံတို့ကထိရောက်ရောက်အရေးယူမှုမလုပ်တဲ့အတွက်တခြားနိုင်ငံတွေရဲ့ကြိုးပမ်းမှုကိုပါနှောင့်နှေးစေတယ်လို့ HRW ကထောက်ပြပါတယ်။အာဆီယံအလက်ကျဥက္ကဋ္ဌဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံအနေနဲ့မြန်မာစစ်ကောင်းစီကိုထိရောက်ရောက်အရေးယူဖို့ဦးစီးဦးဆောင်လုပ်တင်တယ်လို့ HRW အာရှဒေတာညွှန်ကြားရေးမှူးအလိန်ပီယဆန်ကတိုက်တွန်းထားပါတယ်။HRW အဖွဲ့ကဇန်နဝါရီလ12ရက်နေ့ကထုတ်ပြန်တဲ့စာမျက်နှာ900ကျော်ပါနိုင်ငံတကာလူ့အခွင့်အရေးအစီရင်ခံစာတမ်းမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပပောက်လာတဲ့စစ်ရာဇဝတ်မှုတွေနဲ့လူသားမျိုးနွယ်ကိုဆန့်ကျင်တဲ့ရာဇဝတ်မှုတွေအတွက်မြန်မာစစ်ကောင်စီမှတာဝန်ရှိတယ်လို့ဖော်ပြထားပါတယ်။မြန်မာလုံခြုံရေးတပ်ဖွဲ့တွေဟာအစုလိုက်အပြုံလိုက်တပ်ဖြတ်မှုတရားလှည့်လို့ဖမ်းဆီးချုံနှံမှုညှဉ်းပန်းနှိပ်စက်မှုလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုပဋိပက္ခဒေသအတွင်းအရသားတွေကိုတက်ခိုက်မှုတွေကျူးလွန်ခဲ့ကြတယ်လို့အထောက်အထားတွေနဲ့တကွဖော်ပြပါရယ်မြန်မာစစ်တပ်ရဲ့အထင်အကုမဲ့မြေပြင်စစ်ဆင်မှုတွေလေကြောင်းတိုက်ခိုက်မှုတွေကြောင့်အရသားအများအပြားသေဆုံးခဲ့ရတယ်လို့လည်း HRW ကဖော်ပြပါရယ်တိုက်ပွဲတွေကြောင့်စစ်တပ်ကအာဏာသိမ်းပြီးကြတဲ့ကဆိုရင်လူဦးရေသက်တမ်းနေပါပြည်တွင်းအိုးအိမ်မဲ့စစ်ပြေးဒုက္ခတွေဖြစ်နေရပြီးနောက်ထပ်လူဦးရေ9000ကျော်ဟာအိန္ဒိယနိုင်ငံတွေကိုဒုက္ခတွေအဖြစ်ထွက်ပြေးကြရတယ်လို့လည်းဖော်ပြပါရယ်ဆက်သွယ်ရေးဖြတ်တောက်တာအကူအညီလိုအပ်နေတဲ့စစ်ပြေးဒုက္ခတွေအတွက်လူသားချင်းစာနာမှုအကူအညီအထောက်အပံ့တွေကိုစစ်ကောင်စီကဖြတ်တောက်နေတာဟာလူသားချင်းစာနာကူညီမှုဆိုင်ရာနိုင်ငံတကာဥပဒေတွေကိုချိုးဖောက်နေတာဖြစ်တယ်လို့ဖော်ပြပါရယ် ဒီလိုကတ်သတ်မှုတွေကြောင့်ရခိုင်ပြည်နယ်ကရူဝင်ဂျာစခန်တွေနဲ့ကျေးရွာတွေအတွက်ထိခိုက်နေတာမျိုးတွေရှိနေတယ်လို့လည်းပြောပါတယ
်မြန်မာနိုင်ငံထဲမှာပြီးခဲ့တဲ့ဒီဇင်ဘာလတုန်းကတရင်သမား၈ယောက်ကိုအာနာသိန်းစစ်ကောင်စီကနှိရှေထောင်ဒဏ်တွေချမှတ်ခဲ့ကြောင်းနဲ့အခုလိုတရားမဝင်ဖမ်းဆီးထောင်ဒဏ်ချတာတွေကိုရပ်တန့်ပြီးတရင်သမားတွေကိုလွတ်လပ်စွာလုပ်ကင်ခွင့်ပေးဖို့တရင်သမားများကာကွယ်ရေးအဖွဲ့ CPJ ကဇန်နဝါရီလ17ရက်နေ့မှာကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုပါတယ်တရင်သမားတွေဖြစ်တဲ့ကိုဝေလင်းမထက်ထက်ကိုစိုးရစာလင်းကိုကောင်းဆက်လင်းမမှုယဒနာခတ်မှုမှုထွန်ဦးဟန်တာငိကိုအောင်လင်းကိုသူရင်ကျော်တို့ကိုပောက်ကွဲပစ္စည်းပုံမှကျန်းဖတ်ပုံမှတွေနဲ့ထောင်နဲ့အနည်းဆုံး3နှစ်ကနေအများဆုံး10နှစ်တွင်းရှိတဲ့ထောင်နဲ့တွေဒီဇင်ဘာလအတွင်းကတည်တည်ချမှတ်ခဲ့တယ်လို့ CPJ ကဖော်ပြထားပါတယ်မြန်မာနိုင်ငံမှာဖမ်းဆီးထားတဲ့တရင်သမားစုစုပေါင်း42ယောက်ရှိပြီးကမ္ဘာပေါ်မှာတရင်သမားတွေကိုတက်တရအများဆုံးဖမ်းဆီးထောင်ချတဲ့နိုင်ငံဖြစ်တယ်လို့လည်း CPJ ကပြောထားပါတယ်ဒါမဲ့ပြီးခဲ့တဲ့ဇန်နဝါရီ၄ရက်လွတ်လပ်ရေးနေ့တုန်းကအကျဉ်းသား8000လောက်ကိုလွတ်ပေးခဲ့တဲ့အထက်မှာသတင်းသမား6ဦးတော့ပြန်လည်လွတ်မြောက်လာခဲ့ပြီလို့ CPJ ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာသတင်းသမားတွေကိုရာဇဝတ်သားတွေလိုဆက်ဆံနေတာရပ်တန့်ပြီးဖမ်းဆီးထားတဲ့သတင်းသမားတွေပြန်လွတ်ပေးဖို့နိုင်ငံတကာသတင်းသမားများကာကွယ်ရေးအဖွဲ့ CPJ ကတောင်းဆိုထားပါတယ
်။နိုင်ငံအနှံ့မတည်မငြိမ်အခြေအနေတွေအတွင်းမှာပဲ2023ရွေးကောက်ပွဲအတွက်လူရဲ့စင်းကောက်ရုံမှုတွေဇန်နဝါရီလဆမိုင်းကစပြီးတော့နိုင်ငံအနှံ့ဆောင်ရွက်နေပါတယ်။ကောက်ရုံပုံကတော့အိမ်မှာအမှန်တကယ်နေထိုင်တဲ့လူစင်းကိုနာမည်မှတ်ပုံတင်တဲ့ကွာစီစစ်ကောက်ရတာဖြစ်တယ်လို့ကိုရင်ကျုံရတဲ့ရန်ကုန်မြို့အင်းစိန်မြို့ခန့်တူက VOA ကိုပြောပါတယ
်။အမတို့နေမှာနေတာ။ဒီရန်ကုန်မှာကျတော့အလုံးနဲ့ဆိုတော့အင်းသားလာနေရပါတော့နော်။နေမှာတကောင်ချင်းရှိရလေ။အဲ့ဒီမှာလည်းလာကောက်တဲ့ခါကျရင်မိသားစုကအမတို့နာမည်စင်းလေးပေးမှာဆိုတော့တို့ကိုပြောပြတယ်။ဒါပေမဲ့တို့ကမဆိုင်ဘူးဒီမှာဒီကုအိမ်မှာနေတဲ့သူစင်းရင်ဘယ်သူကကောက်တယ်လို့ပြောတာပဲကျွန်တော်ကဘာမှထရီထူတော့မမင်းဘာအတွက်ကောက်လဲဆိုရလဲသူတို့ကမပြောသူတို့ကလည်းသူတို့အမားတို့ကမှန်းနိုင်ကြရင်စိတ်လည်းမကြောက်သူတို့လုံးမဲ့ရေးကောက်ဝဲဆိုရလဲယုံလည်းမယုံနေပေးဖို့ဆိုတာအဝေးပဲပေးမှလည်းမဟုတ်ဘာမတက်တာလို့ဒါသူတို့ကောက်တော့ပေးရတာပဲရှိရည်သူတို့ချင်းနေမှန်လာမယ်လို့လည်းမယုံပါဘူ
းနာမည်မဖော်လို့တဲ့လဝကအရာရှိတဦးကတော့အခုကောက်ယူတဲ့လူဦးရေစင်ဟာပြီးခဲ့တဲ့နှစ်တုန်းကစစ်ကောင်စီရဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကလူဝင်မှုကြီးကြပ်ရေးဌာနကိုပေးပို့ခဲ့တဲ့အိမ်နောင်စုအစည်းအဝေးကိုအခြေခံပြီးမြေပြင်အချက်အလက်နဲ့စီစဉ်လှုပ်ဆောင်တာဖြစ်တယ်လို့ VOA ကိုပြောပါတယ်2020ရွေးကောက်ပွဲမဲစင်းမှာအမားများစွာရှိခဲ့တဲ့အတွက်အခုလိုမြေပြင်ကွင်းစင်ကောက်ယူတဲ့စနစ်ကိုလှုပ်ဆောင်တာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ဖက်ကလည်းပြောဆိုထားပါတယ်ဒါပေမဲ့လက်ရှိအခြေအနေတွေအရအထူးသဖြင့်စီရေပဋိပက္ခတွေရှိနေတဲ့စကိုင်းမကွေးနဲ့တိုင်းနာဒေသအတော်များများအပါအဝင်ဒေသခံတွေဟာစစ်ဘေးကြောင့်အိုးအိမ်ဆုံးထွက်ပြေးနေရတဲ့အတွက်အခုလိုစစ်တမ်းကောက်ယူဖို့ဆိုတာမဖြစ်နိုင်ပါဘူး။ခုလူဦးရေစီးရင်ကောက်ယူမှုကိုစစ်ကောင်စီအဖွဲ့အယုံဆိုင်ရာနေပြည်တော်ကောင်စီနယ်မြေရန်ကုန်တိုင်းမန္တလေးတိုင်းနဲ့ရခိုင်ပြည်နယ်ကမြို့နယ်ရပ်ကွက်ကျေးရွာတွေမှာအရင်ဆုံးစတင်ပြီးတော့တနင်္ဂနွေလုံးမှာဇန်နဝါရီလ9ရက်ကနေ31ရက်နေ့အထိကောက်ယူသွားမယ်လို့လည်းကြေညာထားပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းအလဲစတင်တဲ့2010နောက်ပိုင်းအထွေထွေရွေးကောက်ပွဲ3ချိန်ပြုလုပ်ခဲ့ပြီးသလို3ချိန်စလုံးမှာမဲဆင်းတွေမားနေတာမပြည့်စုံတာတွေနေရာအတော်များများကြုံခဲ့ရတာပါ NLD ပါတီကအပြတ်အသတ်နိုင်ရခဲ့တဲ့2020ရွေးကောက်ပွဲမှာမဲစင်းမာတာကိုထောက်ပြပြီးတော့စစ်တပ်ကအာဏာသိမ်းယူခဲ့တာဖြစ်ပါတယ
်။တပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခတ်မောင်တို့စူးစီးတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့အပတ်စဉ်စနေညနဲ့တနင်္ဂနွေနေ့မနက်ခင်းရေဒီယိုအစီအစဉ်တွေမှာတင်ဆက်ပေးသွားမယ့်လေယာစီးပွားသတင်းများအစီအစဉ်တစ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာငရုတ်ဆိုင်တောင်သူတွေပြပတင်ဖို့ရောင်းချမှုမှာလက်လော့အခက်အခဲတွေကြုံနေရပါတယ်။ပြီးခဲ့တဲ့တစ်ပတ်အတွင်းလေယာထွက်ကုန်တီးနှံတွေဈေးအတက်ကျဘာတွေဖြစ်သွားခဲ့ပါသလဲ။လေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmers Times Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။လေယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီနေ့မှာတော့လေယာစီးပွားကဏ္ဍရဲ့ထူးခြားသတင်းတွေနဲ့လေယာထွက်ကုန်တွေရဲ့ဈေးနှုန်းပြောင်းလဲမှုအခြေအနေတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ
်။ငရုတ်သီးပြင်ပတင်ဖို့ရောင်းချမှုမှာတောင်သူတွေကိုယ်တိုင်စီမံခန့်ခွဲတင်ဖို့ရောင်းချနိုင်မှုခက်ခဲနေပြီးကုန်သွယ်ပွဲစားတွေကိုသာမိခိုအားထားပြီးရောင်းချနေရတယ်လို့ငရုတ်ဆိုင်တောင်သူတွေကပြောပါတယ်။ မြန်မာနိုင်ငံမှာငရုတ်သီးကိုအေရီတိုင်းမန္တလေးတိုင်းစကိုင်းတိုင်းရှမ်းပြည်နယ်စတဲ့ဒေသတွေမှာစိုက်ပျိုးမှုများပြီးတနိုင်ငံလုံးရဲ့ငရုတ်စိုက်ဧရိယာ80ရာခိုင်နှုန်းဝန်းကျင်ကိုအေရီတိုင်းဒေသကြီးမှာစိုက်ပျိုးနေတာပါမြန်မာနိုင်ငံကထွက်ရှိတဲ့ငရုတ်သီးတွေကိုမလေးရှားနိုင်ငံအပါအဝင်အိန္ဒိယနိုင်ငံတချို့ကိုနေဆက်လမ်းကြောင်းတွေကတဆင့်တင်ဖို့ရောင်းချနေပေမဲ့ဈေးကွက်ချိတ်ဆက်မှုနဲ့လမ်းမဆက်သွယ်ရေးခက်ခဲကြောင်းကုန်တယ်ပွဲစားတွေကသာအဓိကမိခိုအားထားနေရတာဖြစ်တယ်လို့ AR တိုင်းဒေသကြီးဟင်းသရမြို့နယ်ကငရုတ်စီးပွားပြဆိုင်ပြသူကိုအောင်ဆန်းဦးကပြောပါတယ်လက်ရှိမှာဈေးကွက်အတွင်းငရုတ်သီးဈေးနှုန်းတွေကအတက်အကျမြန်ဆန်ပြီးဈေးနှုန်းတည်ငြိမ်မှုမရှိဘူးလို့လည်းဟင်းသရမြို့နယ်ကငရုတ်စိုက်တောင်သူကိုကျော်မင်းသူကဆိုပါတယ်2022ခုနှစ်ဩဂတ်စ်လကငရုတ်သီးဈေးတစ်ပိတ်သားကို3000ကျပ်အထက်ထိဈေးနှုန်းမြင့်တက်ခဲ့ပေမဲ့နိုဝင်ဘာလဆန်းမှာတော့တပိတ္တာကို2200ကျပ်အထိဈေးကျဆင်းသွားသလိုဒီဇင်ဘာလထဲမှာတော့တပိတ္တာကို1200ကျပ်အထိဈေးနှုန်းတွေဇက်တိုက်ကျဆင်းသွားတယ်လို့ဈေးကွက်အချက်အလက်တွေအရသိရပါတယ်အခုဒီမှာဝယ်လိုအားနေတဲ့အတွက် rubber ပြပတ်တင်ဖို့မှုကျဆင်းနိုင်တယ်လို့မြန်မာနိုင်ငံ rubber စိုက်ပျိုးထုတ်လုပ်တင်ဖို့ရောင်းချသူများတင်ကပြောပါတယ်မြန်မာ rubber စုစုပေါင်းရဲ့85ရာခိုင်နှုန်းကန်ကိုတရုတ်နိုင်ငံကိုအဓိကတင်ပို့ရောင်းချနေတာဖြစ်ပြီးလက်ရှိတရုတ်နိုင်ငံမှာစက်ရုံထုတ်ဝယ်ခန့်ကရန်နာထားရတဲ့အတွက်ဝယ်လိုအားနှေးပါနေတာဖြစ်တယ်လို့မြန်မာနိုင်ငံ rubber စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းအတွင်ရင်မှုဥက္ကိုင်မြင့်ကပြောပါရယ်ဒါအပြင်လက်ရှိကာလဟာထိုင်း VN နဲ့အာဖရိကနိုင်ငံတွေမှာ rubber အများအပြားထွက်ရှိနေတဲ့အတွက်ဈေးကွက်ရှင်ပြိုင်မှုတွေလည်းရှိနေတယ်လို့သိရပါရယ်အခုနှစ်မှာပြပဈေးကွက်ကိုမြန်မာ rubber တန်ချိန်3သိန်းဝန်းကျင်အထိတင်ပို့သွားဖို့ရည်ရွယ်ထားပေမဲ့အရင်နှစ်တွေတင်ပို့မှုရော့ကျသွားနိုင်တယ်လို့ဥက္ကိုင်မြင့်ကဆိုပါရယ်လက်ရှိနိုင်ငံတကာဈေးကွက်မှာ rubber တန်ကို American dollar 1600ကျပ်သာဈေးရရှိပြီးပြီးခဲ့တဲ့နှစ်တွေကတည်းဈေးနှုန်းကျဆင်းမှုတွေလည်းရှိနေတယ်လို့သိရပါဗျ။ဝါဟုအသင်းနဲ့ကုန်ကြံကုန်ကျော်နှစ်မျိုးလုံးကိုပြပဈေးကွက်တရားဝင်ထိုးပေါက်နိုင်မှုအတွက်ဝါဟုအသင်းကိုစနစ်တကျပြန်လည်ဖွဲ့စည်းသွားမယ်လို့မြန်မာနိုင်ငံဝါဟုစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းကပြောပါဗျ။
ဒီဝါဒီအမကဝတီဒီလန်ဒီအောက်မှာလည်းဖွဲ့ထားတယ်ရေဂျစ်စတာလုပ်ထားဘူးပေါ့နော်အခုတော့ရေဂျစ်စတာလုပ်ဖို့ကြိုးစားပါပေါ့နော်ရေဂျစ်စတာလုပ်ပြီးမှတခြားဟိုဘက်ကတရုတ်ဝါဒီနဲ့ဂျပန်ဝါဒီနဲ့လည်းကျွန်တော်တို့ကဟို MOU ထိုးတာတို့ဘာလို့များလို့အဲ့လိုမျိုးတွေလုပ်နိုင်အောင်ပေါ့နော်လုပ်နိုင်အောင်ဆိုတော့အဲ့ဒါနဲ့ပြန်လုပ်တာပေါ့နောက်တစ်ချက်ကလည်းပါလဲဆိုတော့ရရှိဒီနေ့ဝါဒီကအခြေအနေကဟိုတိတ်မထွက်ဘူးနော်တိတ်မထွက်ဘူးဆိုတာကဟိုဝါးမထွက်တာမဟုတ်ဘူးဒီပါကိုစီးထွက်တဲ့ဟာအထွက်နည်းတယ်ပေါ့နော်အထွက်နည်းတယ်ဆိုတာကခုနပြောတဲ့ဒီစီစီမှာမပါတဲ့အခါကျတော့ငွေဆက်ကလည်းအဲ့လိုမျိုးနားလည်မင်းထွက်နေတယ်ဒီရေလမ်းကောင်းကထွက်တဲ့ဟာမှလည်းအဲဝါးဥကောင်းနေမှဖြစ်တယ်နော်တခြား HS ကိုတခုခုနဲ့အဲ့လိုမျိုးထွက်နေရတယ်ပေါ့ထွက်နေရတော့ယာယီအားဖြင့်တော့ဟိုလုံးလုံးရောက်နေကြလာလို့ရှိရင်ရှင်မာရောကျွန်တော်တို့လုပ်ဖို့နည်းနည်းဟိုခက်လာမှာပေါ့နော်ခက်လာမှာဆိုတော့အဲ့ဒါတရားဝင်ဖြစ်အောင်ဆိုပြီးတော့ကျွန်တော်တို့ကလုပ်ဖို့ဆိုတော့အဲ့ဒီရဲ့ချက်တူလေးပါတယ်ပေါ့နော
်တရုတ်နိုင်ငံရေသွေးစစ်ဆေးရေးအာဏာပိုင်ဖွဲ့စည်းတစ်ခုဖြစ်တဲ့ GACC မှာစီးရေးဝင်ပြီးတရုတ်ဈေးကွက်ကိုတင်ပို့နိုင်ဖို့အတွက်ကြိုးပမ်းရမှာလဲဝါဟုအသင်းတရားဝင်ဖွဲ့စည်းထားနိုင်ဖို့လိုအပ်နေတာဖြစ်ပါတယ်
အပေါ်မှာဒီကနေ့ဒီပြည်ပစ္စည်းပို့ပြီးအဲ့ list ထဲမှာဒီကပါတယ်ပေါ့နော်အတိအကျဆိုတော့ငါကကြားပြီးမှပါဟို US ID မှာဟိုတတိရှိမျိုးပဲရတာဒါပြီး GCC မှာလည်းအဲ့လိုရှင်မျိုးပြီးမှဆုံးရတာဒီရှိနေတဲ့ကိုကိုမျိုးဒါပဲရှိသေးတယ်ပေါ့နော်အဲ့ဟိုအဲ့ဟိုအရုပ်ပါလေအဲ့နံနက်တူထောပတ်တူပါလို့ဆိုရင်ရဖို့ချူစားနေပေါ့နော်နံနက်ဆိုလည်းရကြနေတော့ဖြစ်နေပါထောပတ်ဆိုလည်းအဲ့လိုမျိုးလေးဟိုပါလေဟိုချူစားနေတဲ့စိတ်မျိုးရှိသေးတယ်ပါတော့ပါမလားသိဘူးပေါ့နော်အဲ့ထဲမှာပါမှတရုတ်ပြည်နဲ့ဟိုကုန်တွယ်လို့ရတာပေါ့နော်နောက်ကုန်ပို့မယ်ဆိုရင်လည်းကုန်မီရေနေနဲ့ဒီစီစီမှာမအောင်တင်ထားမှရုပ်ပြီးကိုပို့လို့ရမယ်ပေါ့
ဝါဟုသင်းကိုစနစ်တကျပြန်လည်ထူထောင်ပြီးရင်ဝါဟုတည်တဲ့ဆိုင်ရာဈေးကွက်သုတေသနပြုလုပ်တာပါဝင်ဝါဟုရောင်ဝါဟုမျိုးစေ့ဒေသအလိုက်စိုက်ပျိုးမှုတွေကိုစနစ်တကျခွဲခြားစိတ်ဖြာသွားမယ်လို့ဆိုပါတယ်။ဒါအပြင်ဒေသအလိုက်စိုက်ပျိုးထုတ်လုပ်မှုခြေနေကိုတက်ခွဲဆက်သက်ပြီးစိုက်ပျိုးသူတွေသိရှိစေဖို့ဖြန့်ဝေပေးတာတွေကိုလည်းဦးဆောင်ပြုလုပ်သွားမယ်လို့ဝါဟုသင်းကသိရပါတယ်။မြန်မာနိုင်ငံမှာဝါဟုတည်တဲ့ကိုချင်းပြည်နယ်မှာအများဆုံးစိုက်ပျိုးပြီးရှမ်းပြည်နယ်၊ရခိုင်ပြည်နယ်၊မန္တလေးတိုင်း၊တနင်္သာရီတိုင်း၊ကချင်ပြည်နယ်နဲ့မွန်ပြည်နယ်တွင်းကဒေသတချို့မှာလည်းစိုက်ပျိုးကြပါတယ
်။နောက်ဆုံးအစီအစဉ်ဖြစ်တဲ့တပတ်အတွင်းအတက်အကျအနေမြင့်ဖြစ်သွားတဲ့လေယာထွက်ကုန်တည်နေဈေးနှုန်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။မပေကတော့ဒီတပတ်မှာဈေးတွေဇက်တိုက်ကျဆင်းနေခဲ့ပါတယ်။အိန္ဒိယနိုင်ငံကမပဲဝယ်ယူမှုသက်တမ်းကိုလာမယ့်2024ခုနှစ်ထိတိုးမြှင့်လိုက်တဲ့အတွက်ပဲဝယ်ယူမှုကအေးသွားပြီးဈေးကကျဆင်းသွားတာပါ
လက်ရှိမပဲ CNF ပေါက်စီကလည်းယောနေနေပြီးအိန္ဒိယနိုင်ငံမှာလည်းစောင်းမပဲအထွက်နှုံးတိုးတယ်ဆိုတဲ့သတင်းတွေကြောင့်မပဲကနေ့စဉ်နေ့အမြအကျဆင်းနေခဲ့တာလည်းဖြစ်ပါတယ်မပဲအစ်တွေကလည်းဈေးကွက်ထဲဝင်နေပြီးဖြစ်လို့ဈေးကဆက်ပြီးကျဆင်းနေဦးမယ်လို့ကုန်တယ်တွေကခန့်မှန်းထားပါတယ်ပြီးခဲ့တဲ့ကာလတွေကတော့ပဲဈေးကွက်ဟာငွေကြေးလဲလှယ်နှုန်းမမူတည်နေပေမဲ့လက်ရှိမှာတော့ပဲဈေးကွက်ဟာငွေကြေးလဲလှယ်နှုန်းမတက်ရောက်မှုမရှိတော့ဘူးလို့ကုန်တယ်အချို့ကဆိုပါတယ်လက်ရှိမပဲ FAQRC က FOB ပေါက်ဈေးနှုန်းတန်ကိုဒေါ်လာ900ကနေ920ကြားပေါက်ဈေးရှိနေပြီးပြီးခဲ့တဲ့အပတ်နဲ့ရှိရင်တော့တန်ကိုဒေါ်လာ30နီးပါးဈေးကျဆင်းခဲ့ပါတယ်မပဲ FQ ကတော့တန်ကို990ကနေ810ကြားပေါက်ဈေးရှိနေပြီးတန်ကိုဒေါ်လာ40နီးပါးဈေးကျဆင်းသွားပါတယ်ပေးစင်းငုံကြီးကတော့ပထမအပတ်မှာဈေးစတိုက်မြင့်တက်နေရမှာဒုတိယအပတ်လောက်မှာတော့ဈေးကွက်ထဲဈေးပြောင်းနေသွားပါတယ်။ဈေးကွက်ထဲပစ္စည်းလက်ကျန်မရှိတော့တဲ့အတွက်အစ်စ်ထွက်လာမဲ့ပဲတွေကြိုးပွားအနေနဲ့အဝေလိုက်ပြီးဈေးတက်နေကြတာဖြစ်ပါတယ်။အိန္ဒိယနိုင်ငံကပဲစင်းငုံကြီးအထွက်နှုံးလျော့နေမယ်ဆိုတဲ့သတင်းတွေကြောင့်ရေရှည်မှာဈေးကတက်နိုင်မယ်လို့ကုန်သည်တွေကခန့်မှန်းမှုတွေရှိနေပေမယ့်ပဲတင်မိုးမှုကို2024ထိတက်တန်တိုးလိုက်ပြီးပဲစင်းကွက်ကိုထိန်းလိုက်တဲ့အတွက်တတိထားစောင့်ကြည့်ရမယ့်အခြေအနေဖြစ်နေပါတယ်။ပဲစင်းငုံကြီးက FOB ပေါက်ဈေးနှုန်းတတန်ကိုဒေါ်လာ940ကနေ960ကြားပေါက်ဈေးရှိနေပြီးပြီးခဲ့တဲ့အပတ်နဲ့ရှင်တော့တတန်ကို5ဒေါ်လာလောက်ဈေးမြင့်တက်လာခဲ့ပါတယ်။နှမ်းဖြူဈေးကလည်းပြီးခဲ့တဲ့နှစ်ကုန်ပိုင်းအထိအကျဈေးနဲ့ဈေးငြိမ်နေခဲ့ရမှနှစ်သစ်နှစ်ဆပိုင်းမှာတော့ဈေးပြန်မြင့်တက်လာခဲ့ပါတယ်။တရုတ်နိုင်ငံဘက်ကနေဂိတ်တွေပြန်လည်ဖွင့်လှစ်နေပြီးအဝယ်ရှိနေတဲ့အတွက်ဈေးတွေပြန်မြင့်တက်လာတာဖြစ်တယ်လို့သိရပါတယ်။အစ်စ်လက်ကျန်လေးယောနေနေတယ်လို့ကုန်တယ်တွေကဆိုပါတယ်မန္တလေးဈေးကွက်မှာနှမ်းဖြူက3နှင်းဝင်တိတ်ကို2,800ကနေ2,900ကြားပေါက်ဈေးရှိနေပြီးတိတ်ကို2,000ခွဲချက်ဈေးမြင့်တက်လာခဲ့ပါတယ်ဖော်ပြပါတင်းတဲ့ဈေးနှုန်းတွေကအချိန်နဲ့မျှအပြောင်းလဲမှုတွေရှိနေပါတယ်ကျွန်မဝီရီမော်မှာ
အပတ်စဉ်စနေနေ့ညနဲ့တနင်္ဂနွေနေ့မနက်တိုင်းစီစဉ်တင်ဆက်ပေးသွားမယ်လေယာစီးပွားသတင်းများအစီအစဉ်ကို Farmers Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေစနေနေ့ညဘက်မြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေပါတယ်အခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မုံကတလဲကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အီရန်ကကွယ်ရေးဒုဝန်ကြီးဟောင်းအီရန်ရဲ့ဘွားဗြိတိန်နိုင်ငံသားအလီရက်ဆာအက်ကဘာရီကိုအီရန်အနာဘိုင်တွေကကွပ်မျက်လိုက်ပါတယ်2019ခုနှစ်ထဲကဖမ်းဆီးခံခဲ့ရတဲ့အက်ကဘာရီအပေါ်ဗြိတိန်အစိုးရအတွက်တချို့လုံးမှုနဲ့အီရန်အစိုးရကဆွဲချက်တင်ခဲ့တာပါသူ့ကိုကွပ်မျက်လိုက်ပြီလို့အီရန်ကမီဇန်သတင်းဌာနကဒီကနေ့စနေနေ့မှာကြေညာခဲ့ပေမဲ့ဘယ်တော့ကွပ်မျက်လိုက်သလဲဆိုတာတော့အတိအကျမသိရသေးပါဘူးဗြိတိန်နဲ့အမေရိကန်အစိုးရတွေကသူ့ကိုတတ်မဖြစ်ဖို့တိုက်တွန်းနေတဲ့ကြားကပဲအီရန်အစိုးရကကွပ်မျက်လိုက်တာပါကိုပြည်သူတွေရဲ့လူခွင့်ရေးကိုလုံးဝမလေးစားတဲ့ရိုင်းစိုင်းတဲ့အစိုးရရဲ့ကျင်နာစိတ်ကင်းတဲ့တရေပေါကြောင့်လောက်ရဖြစ်တယ်လို့ဗြိတိန်နိုင်ငံခြားဗြိတိန်ဝန်ကြီးချုပ်ရီရှိဆုနစ်က Twitter ပေါ်မှာဒီကနေ့ရေးသားတုံ့ပြန်ခဲ့ပါတယ်။ Challenger 2အမျိုးအစားတန့်ကားတွေကိုယူကရိန်းကိုပို့ပေးမယ်လို့ဗြိတိန်ဝန်ကြီးချုပ်ကကတိပြုခဲ့ပါတယ်။ဗြိတိန်ဝန်ကြီးချုပ်ရီရှိဆုနစ်နဲ့ယူကရိန်းသမ္မတ Volodymyr Zelensky တို့ဒီကနေ့တယ်လီဖုန်းပေါ်မှာဆက်သွယ်ပြောကြားခဲ့စဉ်ကတိပေးခဲ့တာဖြစ်ပါတယ်။တန့်ကားဘဏ္ဍာရှင်ဗြိတိန်ကပို့ပေးမယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူး။မိုးကြီးရေချမ်းမြေပြုံမှုတွေဖြစ်နေတဲ့အမေရိကန်ပြည်ထောင်စုအနောက်ဖက်ချမ်းကကယ်လီဖိုးနီးယားပြည်နယ်ထဲမှာအခုစနေတနင်္ဂနွေနေ့လာမယ့်သတင်းပတ်ထဲမှာနောက်ထပ်မုန်တိုင်းတွေထပ်ဝင်ဖို့ရှိနေတာကြောင့်ပြည်နယ်ထဲမှာနေတဲ့သူတွေအထူးသတိရှိကြဖို့အတွက်ပြည်နယ်နဲ့ပြည်ထောင်စုအစိုးရတာဝန်ရှိသူတွေသတိပေးထားပါတယ်။ဒီဇင်ဘာလကုန်ပိုင်းတည်းကကယ်လီဖိုးနီးယားပြည်နယ်မှာမုန်တိုင်းတွေဇက်တိုက်ဝင်နေပြီးတော့လေပြင်းတိုက်ခတ်ရေကြီးမှုကြောင့်19ရောက်ထပ်မင်းနဲ့သေဆုံးခဲ့ပါတယ်ရှင်။
ရင်ချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လုပ်ရေးမှုကအလိမ်မာဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Khalil နဲ့ TN1 တို့ဖြစ်ပါတယ် View American တန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ line dometer 1925 30 minutes နဲ့ line dometer 190တို့ကနေအတန်လွန်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.